Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ။တော်တော်ရှင်များရွှေလန်းချမ်းမြေကြပါစေ။ View American တမြန်မာပိုင်းစီစဉ်ရဲ့2018ခုနှစ်စက်တင်ဘာ3ရက်နေ့တရင်းလာနေမယ့်နောက်ဖက်စီစဉ်တွေကိုမနေ့6နာရီကနေ9နာရီထိ American ပြည်တော်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24/40/51တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ View ရဲ့ Facebook စာမျက်နှာဖြစ်တဲ့ View Burmese News နဲ့ Internet Website burmese.voanews.com မှာအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာ။ဦးဝါခင်ဗျာအခုမနက်ခင်းအစီအစဉ်တွေတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျွန်မအခင်ပြတ်သက်ပါဒီမနက်ခင်းသတင်းတွေကိုကိုကျော်ကျော်သိန်းနဲ့အတူကြီးညာပေးမှာပါအမေရိကန်ရဲ့အထင်ကြီးတဲ့တရေကောင်တဦးဖြစ်တဲ့ကွယ်လွန်သူအထက်တော်အမဂျွန်မက်ကင်းကိုတနင်္ဂနွေနေ့မှာပဲမြုပ်နှံတကြိုလိုက်ပါပြီရိုက်ဂျာစ်သတင်းတောင်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်ဆိုးဦးရဲ့အမှုကိုဒီကနေ့စီရင်ချက်ချတော့မှာပါကိုရီးယားကျွမ်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးဆွေးနွေးမှုတွေရှေ့မတိုးနောက်မဆုတ်ဖြစ်နေချိန်မှာပဲမြောက်ကိုရီးယားကစီးရေးပြဝချင်းပဖို့ပြင်နေပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုဆမ်မိုးကြီ
းဟုတ်ကဲ့ကောင်းပါခင်ဗျာဒီမနက်ခင်းနားဆင်ကြရမယ့်စီစဉ်နေရမှာဆိုရင်တော့ကုလသမဂ္ဂကတက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့စစ်တပ်အရာရှိတွေပေါ်အရေးယူဖို့ PRP တောင်းဆိုနေမှုတွေနဲ့ပတ်သက်ပြီ
း Facebook ရဲ့ community standard ရပြောမယ်ဆိုရင်တော့တက်မတော်ကာကွယ်ရေးချုပ်နဲ့ဘုရုံငွေမရောက်နိုင်အကောင့်နှစ်ခုကတော့အမုန်းစကားတွေဖြန့်တာမဟုတ်ဘူးပေါ့။နော်ဒါကြောင့်လို့မညီဘူးလို့ပြော။တော်တော်သူတို့အနေနဲ့
အရင်တော့ကပြန်ကြားရေးဝန်ကြီးဟောင်းဖြစ်တဲ့ဦးရထွေရဲ့အမြင်ဖြစ်ပါတယ်။ဒင်းလော်တွေကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်။အဲ့ဒါအပြင်မြမအကြီးတွဲဆုံမင်းများကန်အစီအစဉ်မြမပြည်ကပေးစာကဏ္ဍနဲ့ဒင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကဘာတလွားထူးခြားစံပြသတင်းများစာတဲ့အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ။
American ပြည်တော်စုရဲ့အထင်ကြီးတဲ့အကောင့်တူဖြစ်တဲ့ကွယ်လွန်သူ Arizona အထက်လွှတ်တော်မှ John McCain အတွက်သတိရအောင်မွေပွဲအခမ်းအနားရီ9ရက်ကြာကျင်းပပြီးစီတဲ့တင်းငွေနေမှာပဲသူတက်ရောက်ပညာသင်ကြားခဲ့တဲ့ Maryland ပြည်နယ် Annapolis မြို့တော်က American ရေတပ် Academy ကျောင်းကစစ်သင်ချိန်မှာသူ့ကိုမြုပ်နှံတကြိုလိုက်ပါတယ်။ Mr. McCain ကိုသူရေတပ် Academy တက်တုန်းကအတန်းပေါ်ဖြစ်သူခင်မင်းဆုံးမိတ်ဆွေဖြစ်တဲ့2014မှာကွယ်လွန်ခဲ့သူရေတပ်ဗိုလ်ချုပ်ကြီး Chuck Larson ရဲ့ဂူဘေးမှာမြုပ်နှံတာပါ။ Mr. McCain ဟာ Vietnam စစ်ပွဲမှာလေယာဉ်မှုဖြင့်မှုထမ်းခဲ့ပြီး1962တွင်အတွင်း Vietnam မှာစစ်အကျဉ်းသားဖြစ်နေ9နှစ်ကျော်နေခဲ့တဲ့သူပါ။ပြီးခဲ့တဲ့အောက်တိုဘာလတုန်းကဒီရေတပ် Academy ကျောင်းမှာပဲသူမိန့်ခွန်းပြောခဲ့ပြီးဒီကျောင်းကသူ့ဘဝရဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ဖို့အတွက်ပြင်ဆင်ပေးခဲ့ပဲလို့ပြောပါတယ်။မင်းမြုပ်မတကြိုခင်မှာလည်းတည်တံ့အောင်မြေပွဲအခမ်းအနားတစ်ခုကိုရေတပ် Academy ကျောင်းရဲ့ဝတ်ပြုဆောင်မှာကျင်းပပါတယ်။သူ့ရုပ်လောင်းကို Washington DC နားကနေ Annapolis ကကျောင်းကိုတည်ခဲ့တဲ့လမ်းတစ်လျှောက်မှာလည်းသူကဂါရဝပြုတ်ဖို့အတွက်ယာနဲ့ချီတဲ့ပြည်သူတွေတန်းစီပြီးစောင့်ဆိုင်နေကြတာပါ Mr. McCain ရဲ့မိတ်ဆွေကြီးတူဖြစ်တဲ့ Town Carolina ပြည်နယ်အထက်လွှတ်တော်မှာ Lindsey Graham ကတော့ John McCain နဲ့ပို့ပြီးချစ်မြတ်နိုးဖို့ကောင်းတဲ့စစ်သားမရှိတော့ဘူးလို့ပရိသတ်ကပြောတာပါ Mr. McCain ဟာပြီးခဲ့တဲ့စနေနေ့ကအသက်82နှစ်အရွယ်မှာအုံနောက်ကင်ဆာရောဂါနဲ့ကွယ်လွန်ခဲ့တာဖြစ်ပြီးဇနီးဖြစ်သူ Cindy နဲ့ကလေး9ယောက်အပြင်အသက်106နှစ်အရွယ်သူ့ရဲ့မိခင်ကျန်ရစ်ပါတယ
်ပါကစ္စတန်ကိုပြီးမဲ့စီးရဲကူညီဒေါ်လာ300,000ကိုအမေရိကန်ကပေးဖြတ်လိုက်တာဟာမှန်ကန်မှုမရှိတဲ့တဲ့င်းဖြစ်တယ်လို့ပါကစ္စတန်ကပြောပြီးအကြမ်းဖက်ဝါဒတိုက်ဖျက်ရေးကုန်ကျစရိတ်တွေအမေရိကန်ကပါကစ္စတန်ကိုငွေပေးဖို့ရှိနေတာဖြစ်တယ်လို့ပြောပါတယ်။ပါကစ္စတန်နိုင်ငံဟာသူ့နိုင်ငံထဲမှာအခြေဆိုင်နေတဲ့အကြမ်းဖက်ဝါဒီအုပ်စုတွေကိုနှိမ်နှင်းဖို့ထိထိရောက်ရောက်မလုပ်တာကြောင့်စီရေးကူညီကိုပယ်ဖျက်ဖို့ဆုံးဖြတ်လိုက်တဲ့အကြောင်းအမေရိကန်ပန်တဂွန်စစ်ဌာနချုပ်ကပြောပြီးနောက်တရက်မှာပါကစ္စတန်နိုင်ငံသားရဲ့ဝန်ကြီးရှာမမူကိုရှိကအဲ့လိုတုံ့ပြန်တာပါ။ဒါကအမေရိကန်အကူအညီဖြတ်တောက်တာမဟုတ်ပါဘူး။ပြီးတော့အကူအညီလည်းမဟုတ်ပါဘူး။ဒေတာရင်းလုံညုံရေးအခြေအနေတိုးတက်စေဖို့အတွက်ကျွန်တော်တို့ငွေကိုကျွန်တော်တို့သုံးထားတာဖြစ်ပြီးသူတို့ကကျွန်တော်တို့ကိုပြန်ပေးရမှာပါလို့ဝန်ကြီးကိုရှိကအစ္စလာမဘတ်မြို့တော်မှာသတင်းတောက်တွေကိုတင်းငွေနေကပြောပါတယ်။အမေရိကန်နဲ့ပါကစ္စတန်အကြားဆက်ဆံရေးအဆင်ပြေဖြစ်နေတဲ့အချိန်မှာပဲအခုလိုအငင်းပွားပွဲအခြေတင်ဖြစ်လာတာပါ။ဒါအပြင်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပေယိုနဲ့ပူးတွဲစီဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော့တို့ပါကစ္စတန်နိုင်ငံခီးစဉ်မစခင်ရဲ့နိုင်ငံလူမှာပဲပေါ်ပေါက်လာတာလည်းဖြစ်ပါတယ်။ဝန်ကြီးပွန်ပေယိုနဲ့ဗိုလ်ချုပ်ကြီးဒန်ဖော့တို့ရဲ့ခီးစဉ်ဟာအီမရန်ခန်ဝန်ကြီးချုပ်ဖြစ်လာပြီးတဲ့နောက်အမေရိကန်နဲ့ပါကစ္စတန်ကြားပထမဆုံးအဆင့်မြင့်ဆွေးနွေးပွဲလုပ်မဲ့ခီးစဉ်ဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းမှာပြီးခဲ့တဲ့လတုန်းကကိုရန်ရှန်ခရိုင်က IS တွေ့ကြောအဖွဲ့ ISKP ရဲ့ခေါင်းဆောင်ကိုပြစ်မှတ်ထားတိုက်ခိုက်ခဲ့ပြီးတုတ်တင်နိုင်ခဲ့တယ်လို့အာဖဂန်နစ္စတန်နိုင်ငံကအမေရိကန်တပ်တွေကပြောပါတယ်။ ISKP ဟာအာဖဂန်နစ္စတန်ပါကစ္စတန်နဲ့ဝန်းကျင်ဒေသတွေမှာ IS အဖွဲ့ရဲ့တိုက်ခိုက်မှုတွေလှုပ်ဆောင်နေတဲ့အဖွဲ့ကွဲပါ။အဘူဆိုင်ဒ်အိုကာရကာဇီလို့လူတိများတဲ့အဘူဆိုင်ဒ်ဘဂျောဟာ ပြီးခဲ့တဲ့နှစ်နှစ်အတွင်းမဟာမိတ်တပ်ဖွဲ့ရဲ့တပ်ဖြတ်မှုခံတဲ့တတိယမြောက် ISKB ခေါင်းဆောင်ဖြစ်ပါတယ်။အာဖဂန်နစ္စတန်ကအမေရိကန်နဲ့ NATO မဟာမိတ်တပ်ဖွဲ့ရဲ့အကြီးအကဲဖြစ်တဲ့အမေရိကန်တပ်မှုတဲ့ဘော်ဂျူတီစကော့မီလာတာဝန်ဆိုင်ခဲ့တဲ့တင်းငွေနေနေမှာပဲအခုလိုတုတ်တင်လိုက်ကြောင်းကြေညာခဲ့တာပါ။ဗိုလ်ချုပ်ကြီးကအာဖဂန်နစ္စတန်ကသူ့အဖွဲ့ရဲ့အရေးကြီးဆုံးအလုပ်ကအာဖဂန်နစ္စတန်နိုင်ငံကိုအကြမ်းဖက်အဖွဲ့တွေခေါ်လုံရနေရာမဖြစ်အောင်လုပ်ဖို့ဖြစ်ကြောင်းပြောကြားခဲ့တာပါ။အာဖဂန်နစ္စတန်နိုင်ငံထဲမှာနေပြီးတိုက်ခိုက်မှုတွေနေမြေကျော်ဖြတ်တိုက်ခိုက်မှုတွေလုပ်ဖို့ကြိုးစားတဲ့အကြမ်းဖက်သမားတွေကွန်ရက်တွေကိုအာဖဂန်မှာရှိတဲ့အမေရိကန်နဲ့မဟာမိတ်ဖွဲ့တွေကဆက်ပြီးနှိမ်နှင်းမယ်လို့လည်းပြောပါတယ်
။ကုလသမဂ္ဂကျွန်တော်တို့ခံပေးထားတဲ့လီဗျာဆွေရကလီဗျာနိုင်ငံရဲ့မြို့တော်နဲ့ပတ်ဝန်းကျင်ဒေသတွေမှာရေးပေါ်အခြေအနေကြေညာလိုက်ပါတယ်။အဲ့ဒီနေရာတွေမှာတိုက်ပွဲတွေကြောင့်လွန်ခဲ့တဲ့ရက်တွေအတွင်းရက်သားတွေအပါအဝင်လူပေါင်း39ယောက်တေဆုံးထားပါတယ်။ထရီပိုလီမြို့တော်ကလက်နက်ကန်အုပ်စုတွေနဲ့တောင်ပယ်ချမ်းမြို့မျိုးကအုပ်စုတွေကြားထရီပိုလီမြို့တော်ကိုထိန်းချုပ်ဖို့အပြိုင်လှုပ်ဆောင်ကြရင်တိုက်ပွဲတွေဖြစ်တာပါ။တိုက်ပွဲတွေကြောင့်တခြားလူ96ယောက်လည်းဒဏ်ရာရတယ်လို့ကျန်းမာရေးဌာနကပြောပါတယ်။ပြိုင်ဘက်လက်နက်ကန်အုပ်စုတွေအနေနဲ့တိုက်ခိုက်နေတာတွေကိုရပ်ဆိုင်းဖို့နဲ့ကုလသမဂ္ဂစစ်ဆက်ပေးထားတဲ့အပြည့်အဝသဘောတူညီချက်တိုင်းလိုက်နာကြဖို့အစိုးရရဲ့တနင်္လာနေ့ထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်။2021ခုနှစ်အုံချောင်းဘူးကနေလီဗျားအနာရှင်မိုမိုဂရာဖီကိုဖျောက်ချအသက်ပြလိုက်ပြီးတဲ့နောက်လီဗျားနိုင်ငံဟာရုံးရင်းစံကတ်မတိမငြိမ်အခြေအနေထဲရောက်သွားပါတယ်။လက်ရှိမှာထရီပိုလီမြို့တော်နဲ့အရှေ့ဘက်ခြမ်းကိုပြိုင်ဘက်အာဏာပိုင်တွေကအုပ်ချုပ်နေကြပြီးသူတို့ကိုကျွရောနောက်ခံပေးနေတာကတော့အာဏာကိုလက်တွေ့ကင်ဆွဲထားတဲ့လက်နက်ကင်အုပ်စုတွေပဲဖြစ်ပါတယ်ခင်ဗျာ
။ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုက်ဒိုမီတာ40 kHz 9683ညာလိုက်ဒိုမီတာ48 kHz 6153ညာနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။နိုင်ငံတော်လိုချင်အုပ်ပြီးချိုးဖောက်မှုနဲ့ဆွဲချက်အတင်းခံရတဲ့ Reuters သတင်းတောင်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ရဲ့အမှုနဲ့ပတ်သက်ပြီးအပြစ်ရှိမရှိဒီကနေ့ September 3ရက်တနင်္လာနေ့မှာရန်ကုန်မြောက်ပိုင်းခရင်တရားရုံးကနေစင်ချက်ချမှတ်တော်မှာပါတကယ်တော့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲစင်ချက်ချမှာဖြစ်ပေမဲ့တရားသူကြီးနေမကောင်းဖြစ်လို့ဆိုတဲ့အကြောင်းပြချက်နဲ့ရက်ကိုရွှေ့ဆိုင်းခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့2019ဒီဇင်ဘာ12ရက်နေ့ကရဲတပ်ဖွဲ့ဝင်တွေဘက်ကချင်းဆိုတဲ့အတွက်တောရောက်တွေ့ဆုံခဲ့တဲ့သူတို့နှစ်ဦးဟာရခိုင်ပြည်နယ်မြောက်ပိုင်းတိုက်ပွဲဖြစ်စဉ်စီရင်ခံစာရင်းလက်ဝဲတွေ့ရှိတဲ့ဆိုပြီးရန်ကုန်မြို့ထောက်ကျန်နယ်မြေရဲစခန်းမှာဖမ်းခံခဲ့ရတာပါအချိန်ချင်းရုံးထုတ်စစ်ဆေးပြီးတဲ့နောက်ဇူလိုင်9ရက်နေ့မှာနိုင်ငံတော်လှည့်ဝတ်ချက်အုပ်ပဒေနဲ့ဆွဲချက်တင်မှုရန်ကုန်မြောက်ပိုင်းခရင်တရားရုံးကဆုံးဖြတ်ချက်ချခဲ့တာဖြစ်ပြီးဒီကနေ့မှာတော့သူတို့နှစ်ဦးကိုတရားရုံးကစီရင်ချက်ချတော့မှာပါ
အမေရိကန်နဲ့ဂျပန်ရေတပ်ဖွဲ့တွေပူးတွဲပြီးတောက်ကြနေကတောင်တိုးပင်လယ်ထဲမှာစီးရီးလိကျင်းကြတယ်လို့အမေရိကန်ရေတပ်ရဲ့တရားဝင်သတင်းထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။အမေရိကန်ရေတပ်က USS Ronald Reagan လေယာဉ်တင်သင်္ဘောဦးဆောင်တဲ့ရေတပ်အုပ်စုနဲ့ဂျပန်ရေကြောင်းကာကွယ်ရေးတပ်ဖွဲ့က Escort Flotilla 4ရေတပ်အုပ်စုတို့ပူးတွဲပြီးနယ်မြေပိုင်ဆိုင်မှုငြင်းပွားနေတဲ့တောင်တိုးပင်လယ်ထဲမှာစီးရီးလိကျင်းကြတာပါ။ဒီလိကျင်းမှုမှာတိုက်သင်္ဘောတွေဖြတ်သင်္ဘောတွေပဲ့ထိန်တုံးကြီးဖြတ်သင်္ဘောတွေတိုက်တရင်တွေရဟန်းရင်တွေစသည်အဖြစ်ပါဝင်ပါတယ်။လွတ်လပ်ပြီးလမ်းဖွင့်ထားတဲ့ Indo-Pacific ဒေသဆိုတဲ့အမေရိကန်ရဲ့မျှော်မှန်းချက်ကိုပြစ်မိစေဖို့ရည်ရွယ်ချက်နဲ့ဒီလိုပူးတွဲစီရင်လေ့ကျင်တာပါအမေရိကန်ရဲ့အဲ့ဒီအမြင်ကိုမဟာမိတ်တွေကလက်ခံထားပေမဲ့တရုတ်နိုင်ငံကတော့လုံးဝကွဲပြားပါတယ်တရုတ်နိုင်ငံဟာတောင်တိုးပင်လယ်ကသူတို့ထိန်းချုပ်ထားတဲ့နေရာတွေမှာဆက်သွယ်ရေးတွေကိုကြားဖြတ်နှောက်ယှက်တဲ့စနစ်တွေဒင်းမောဖြတ် cruise ဒုံးကြီးတွေမြေပြင်ကဝေဟင်ပစ်ဒုံးကြီးတွေနဲ့ဘုံကျဲလေယာဉ်ကြီးတွေချထားတယ်ဆိုတဲ့သတင်းတွေကထွက်ထားတာပါတရုတ်ရဲ့အဲ့ဒီလုပ်ရက်ဟာချင်းချောက်ဖိအားပေးအကြက်ကိုင်းတဲ့လုပ်ရက်ဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကပြောဆိုထားပါတယ
်။ကိုရီးယားကျွမ်းဆွဲကိုနျူကလ িয়ার လက်နဲ့ကင်းစင်တဲ့ဒေသအဖြစ်နဲ့လှုပ်ဖို့စူးစမ်းနေမှုတွေရှင်မတိုးနမဆုပ်ဖြစ်နေချိန်မှာပဲမြောက်ကိုရီးယားကစီးရေးပြပွဲတစ်ခုပြုလုပ်ဖို့ပြင်ဆင်နေပါတယ်။တင့်ကားတွေ၊လင်းပစ်ဒုံးကြီးတွေ၊ရော့ကက်လောင်ချာတွေအပါအဝင်ချင်းမြန်တပ်သားတွေနဲ့လက်နက်မျိုးစုံပါဝင်တဲ့စီးရေးပြပွဲတစ်ခုမြောက်ကိုရီးယားမှာပြသဖို့ပြင်နေတာကောင်းကင်ကျွရုဓာတ်ပုံတွေမှာတွေ့ရပါတယ်။ဒါပေမဲ့ဒါမြောက်ကိုရီးယားအကြီးမားဆုံးတိုက်ချင်းပစ်ဒုံးကြီးတွေပြသတဲ့ပွဲမျိုးဟုတ်မဟုတ်တော့ရှင်းရှင်းလင်းလင်းမသိကြပါဘူး။မြောက်ကိုရီးယားနိုင်ငံထူထောင်တဲ့290ပြည့်နှစ်ပတ်လည်နေ့ဟာစက်တင်ဘာ9ရက်နေ့မှာကြာအောင်မဖြစ်ပြီးကြီးမားတဲ့ဆေးပြပွဲတွေပါဝင်နေရှိတဲ့ဒီပွဲမျိုးအတွက်မြောက်ကိုရီးယားကပြင်ဆင်နေတာပါဒီနှစ်မှာတော့9နှစ်အတွင်းပထမဆုံးကြိမ်ဖြစ်တဲ့နိုင်ငံခြားကကိုယ်စားလှယ်တွေကိုဖိတ်ကြားနိုင်ခြင်းရှိပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းဟာဂျူလာတုန်းကစင်ကာပူမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တမန်ဝင်တွေ့ဆုံခဲ့ပြီးကိုရီးယားကျွမ်းဆွဲနျူကလ িয়ার ကင်းစင်အောင်လုပ်ဖို့အတွက်သဘောတူခဲ့တာဖြစ်ပါတယ်ဒါပေမဲ့တိုးတက်မှုမတွေ့ရဘဲတစ်ဖက်နဲ့တစ်ဖက်အပြစ်တင်ဝေဖန်မှုတွေသာတိုးလာနေပြီးနှိမ့်နိုင်ဆွေးနွေးမှုအခြေအနေကရှေ့မတိုးနောက်မဆုတ်ဖြစ်နေတာပ
ါဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေဟာဒေတာတွင်းခီးစဉ်တစ်ခုအဖြစ်တနင်္လာနေ့က အစ္စရေးနိုင်ငံမှာရောက်နေပြီးဂျော်ဒန်နိုင်ငံကိုလည်းတွားဖို့ရှိပါတယ်။လေးကြာခုခီးစဉ်ဟာနှစ်နိုင်ငံကြားနှစ်ပေါင်း60ကျော်တန်တမန်ဆက်ဆံရေးတွင်ဖိလစ်ပိုင်ခေါင်းဆောင်ဒူအိုအနေနဲ့အစ္စရေးနိုင်ငံပထမဆုံးခီးစဉ်ဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံဟာနှစ်ပေါင်းများစွာအမေရိကန်စစ်လက်နက်ပစ္စည်းနဲ့အကူအညီတွေအပေါ်မိခိုလာရာကနေသမရဒူတာဒီလက်ထက်မှာအဲ့ဒီအခြေအနေကိုပြောင်းလဲပြီးတရုတ်ရုရှားတို့နဲ့ပိုပြီးအနီးကပ်ဆက်ဆံလာတယ်လို့စစ်လက်နက်ပစ္စည်းတွေကိုအစ္စရေးနိုင်ငံစီကနေပြောင်းလဲဝယ်ယူလာနေတာလည်းဖြစ်ပါတယ်။သမရဒူတာဒီနဲ့အတူစစ်ဖက်နဲ့ရဲဘက်ကတာဝန်ရှိသူတွေလည်းလိုက်ပါသွားပြီးဒီကနေ့မှာအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုနဲ့သဘောတူညီချက်တွေကိုလက်မှတ်ရထူကြဖို့ရှိပါတယ်။ဖိလစ်ပိုင်မှာမူရစေဝအရောင်းဝယ်လုပ်သူတွေကိုသမရဒူတာဒီကစီမံချက်ချအပြင်းအထန်နှိမ်နင်းတာကနေလူအများပြားတည်ဆုံရပြီးတဲ့နောက်အမေရိကန်၊ကနေဒါတို့နဲ့ဖိလစ်ပိုင်ကြားလက်နက်အရောင်းဝယ်ဆိုင်ရာသဘောတူညီချက်တွေပြတ်ကုန်ပါတယ်။ဒါပေမဲ့လည်းအခုချိန်ထိကတော့အစ္စရေးနဲ့အရောင်းဝယ်ကအဆင်ပြေချောမွေ့နေစေပါအစ္စရေးနိုင်ငံဟာဆီလနဲ့ပစ္စည်းရောင်းချတဲ့ကမ္ဘာထိပ်တန်းနိုင်ငံတွေထဲမှာပါဝင်ပြီးအများစုကိုအာရှပစိဖိတ်ဒေသကိုတင်ပို့ရောင်းချနေတဲ့အကြောင်းအစ္စရေးကာကွယ်ရေးဌာနကထုတ်ပြန်ထားတဲ့အချက်အလက်တွေမှာဖော်ပြထားပါတယ်ခင်ဗျာ
ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုချောသိန်းတို့ကြီးညာတောင်းခဲ့ကြတာဖြစ်ပါတယ်VOE ကတင်းနေလာနေမြန်ခင်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်အခုရင်ဆုံးတော့သတင်းလွှာတစ်ပုဒ်ကိုအရင်ဆုံးနားဆင်ရပါမယ်ရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားခဲ့တဲ့လူခွင်ရေးချိုးဖောက်မှုတွေကြောင့်ဆိုပြီးတော့တက်မတော်ကာဝေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်စစ်တပ်အရာရှိတွေကိုအေးအေးယူရေး PRP တောင်းဆိုနေမှုတွေဟာကုလသမဂ္ဂကဦးစားပေးရွေးချယ်ဖို့မှားယွင်းနေတယ်လို့မြင်တဲ့အကြောင်းပြန်ကြားရေးဝန်ကြီးဟောင်းဦးရဲထွတ်က VOE ကိုပြောဆိုလိုက်ပါတယ်တမရခေါင်းဆောင်တွေရဲ့အကောင့်တွေကိုပိတ်ပစ်လိုက်တာနဲ့ပတ်သက်ပြီးတော့ Facebook ရဲ့ရည်ရွယ်ချက်ကိုလည်းသူကမေးခွန်းထုတ်သွားပါတယ်။ဦးရဲထွတ်ကို VOE မြန်မာပိုင်းသတင်းဌာနရဲ့ Editor ဖြစ်တဲ့ဦးသိန်းထိုင်ဦးကတွေ့ဆုံမေးမြန်းထားတာကိုနားဆင်ပါခင်ဗျာ
။ဒီနေ့ရန်ကုန်မြို့ Gifin Town စားသောက်ဆိုင်မှာကျင်းပတဲ့ ISP မဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ရဲ့ဆွေးနွေးပွဲကိုတက်ရောက်လာတဲ့ပြန်ကြားရေးဝန်ကြီးအောင်ဦးရဲထွတ်ကမြန်မာတမရအရာရှိကြီးတွေကိုရည်ယူရေးကုလသမဂ္ဂချဲ့လက်စုဆောင်ရေးကော်မရှင်ဘက်ကတောင်းဆိုနေတာတွေနဲ့ပတ်သက်ပြီး VOE ကိုအခုလိုပြောဆိုသွားတာပ
ါသူတို့ရဲ့ဟိုရေးယူလို့ပြောတဲ့ချက်လက်တွေကခုနကလိုမြန်မာနိုင်ငံဘက်ကပူးပေါင်းဆောင်ရွက်မှုမရှိဘဲနဲ့ဘယ်လိုမှအောင်မြင်နိုင်ကြအကြောင်းမရှိဘူးဟိုတော့တမတော်ကတန်ခတ်ရေးမှုတွေအောက်မှာအကြိုက်နေခဲ့ပြီနောက်ထပ်10နှစ်လို့လည်းထူမှာမဟုတ်ဘူးအဲ့တော့ကျွန်တော်ကစဉ်းစားမှာကအဓိကပြဿနာကဒီလူခွေချိုးပေါက်တဲ့လူတွေကိုအေးအေးဖို့အရင်လုပ်မလားကိုယ့်ဘက်မှာရောက်နေတဲ့လူ9သိန်းလောက်ကိုပြန်ပြီးတော့နေရာချနိုင်နေဖို့အတွက်အဲ့ဒါနိုင်ငံတကာအဖွဲ့အစည်းနဲ့မြန်မာနိုင်ငံနောက်တက်မတော်ရခိုင်တိုင်းသားဘုဘကရဝင်းကြာခေါ်ခေါ်ဘင်္ဂလားဒေ့ခေါ်ခေါ်ဒုက္ခသည်တွေဂျာထဲမှာအဖြေတစ်ခုရအောင်အရင်ဦးစားပေးပြီးတော့လုပ်မလားဘယ်ဟာအရေးကြီးလဲဆိုတော့စဉ်းစားအောင
်ဘူးဘိုးကျမကြီးမေအောင်လိုင်ပါဝင်စစ်တဲ့ရာရှိတွေရဲ့ Facebook account တွေပိတ်ပင်ခံရတာနဲ့ပတ်သက်ပြီးမြန်မာလူအဖွဲ့အစည်းအတွင်းသဘောထားကွဲလွဲချက်တွေပုံပြီးကြီးထောင်းလုပ်လိုက်တယ်လို့ဖြစ်လိမ့်မယ်ဆိုပြီးဦးရဲထွတ်ကပြောဆိုပါတယ်
Facebook ရဲ့ community standard ရပြောမယ်ဆိုရင်တော့တက်မတော်ကဝစီုံနဲ့ဘိုးကျမကြီးမေအောင်လိုင် account နှစ်ခုကတော့အမုန်းစကားတွေဖြန့်တာမဟုတ်ဘူးပေါ့။ဒါကြောင့်လို့မညီဘူးလို့ပြော။တော်တော်သူတို့အနေနဲ့ကဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့တမတော်ခေါင်းဆောင်ဒီပုံမှာတိတ်ခါကြအောင်လုပ်ချင်နေဆိုတော့အဲ့ဒီရွေးချယ်ကအောင်မြင်လို့ပြောလို့ရအောင်။နော်။ဒါတော့ပဲတော်မြင်ပါလား။အဲ့တော့အကျိုးဆက်ကဘာဖြစ်မလို့ပြောရင်တစ်ကဒီ Facebook ကိုပိတ်လိုက်ရုံနဲ့တော့ဟလာတမတော်ရဲ့သတင်းဖြန့်ချိမှုစနစ်ကိုဟိုအကျဉ်းများကြီးတော့ထိခိုက်သွားနိုင်စရာအကြောင်းမရှိဘူး။တော်တော်တစ်ဖက်မှာတော့ကြောင်းမြန်ပြန်ပြီးတော့ဘလို့အကျိုးသက်အောင်လို့ဆိုရင်တမတော်ဘက်မှာထောက်ခံတဲ့လူတွေကပို့ပြီးတော့စုစည်းမိသွားမယ်တိတယ်မှာတစ်ဖက်ကအနောက်နိုင်ငံတွေပေါ်မှာပို့ပြီးတော့ရန်သူလိုမြင်သွားတာမျိုးတော့ပို့ဖြစ်လာမှာပေါ့အဲ့တော့ပို့အဓိကပြောချင်တာတော့ဟိုစီးလုံးစေခြင်းလို့လုပ်တယ်လို့ဆိုရင်အဲ့ဒီရွေးချယ်ဒီမအောင်မြင်ဘူးပေါ့အဲ့တော့မြန်မာနိုင်ငံရဲ့လူ့အဖွဲ့အစည်းကပို့ပြီးတော့ကွဲပြားခြားနားသွားမှာပေါ့တမတော်ထောက်ခံသူမထောက်ခံသူတမတော်စန့်ကျင်သူနိုင်ငံတကာအဖွဲ့အစည်းများကိုစန့်ကျင်သူထောက်ခံသူရခိုင်အရေးနဲ့ပတ်သက်လို့အဲ့ဟိုပြော့ပြောင်းတဲ့သဘောထားရှိတဲ့သူတင်းမာတဲ့သဘောထားရှိတဲ့သူအဲ့ဒါကြီးကပို့ပြီးတော့ကွဲပြားခြားနားသွားမှာပေါ့
နိုင်ငံတော်တိုင်ပင်ခံရုပ်ပြောခွင့်ရဦးစော်ဒေကတော့တမတော်ကာကွယ်ဦးစည်းချုပ်ဘိုးချုပ်မူကြီးမေအောင်လိုင်ပါဝင်စစ်တပ်ရာရှိတွေရဲ့ Facebook account တွေပိတ်ပင်ခံရတာနဲ့ပတ်သက်ပြီး Facebook ရဲ့စီမင်းတွေအပေါ်ပြန်ပြီးမေးခွန်းထုတ်ထားတဲ့အကြောင်းနဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကမူလကလေးကအသိအမှတ်မပြုတဲ့အကြောင်းသူတို့ရဲ့စီရင်ခံစာပါဖော်ပြချက်တွေကိုလည်းလက်မခံတဲ့အကြောင်းပြောဆိုထားပါတယ်။ဒါပေမဲ့လည်း Facebook တာဝန်ရှိသူတွေကတော့မြန်မာနိုင်ငံမှာပြင်းထန်တဲ့လူခွင့်ကျိုးပေါက်မှုတွေကိုအဓိကကျူးလွန်သူတွေကမြန်မာစစ်ဘက်ရာရှိတွေဖြစ်တဲ့ဆိုတာကုလသမဂ္ဂဘက်ကထောက်ထားတယ်ရှိတဲ့အတွက်သူရဲ့အကောင့်တွေကိုပိတ်ပစ်လိုက်တာဆိုပြီးတုံ့ပြန်ပြောဆိုထားကြပါခင်ဗျာ
ဒါကတော့တက်မတော်ကာဝေးဦးစီးချုံးနဲ့စစ်တပ်အရာရှိတွေကိုအေးအေးယူဖိအားပေးမှုတောင်းဆိုနေတဲ့အပေါ်မှာရင်းနှောင်းကပြန်ကြားရေးဝန်ကြီးဖြစ်ခဲ့တဲ့ဦးရဲထွတ်ရဲ့အမြင်နဲ့ပတ်သက်ပြီးတော့ကိုသိန်းထိုင်ဦးမေးမြန်းတင်ဆက်သွားတာဖြစ်ပါတယ်ခင်ဗျာ
ပရိုရှင်ပါခင်ဗျာမြန်မာပြည်သက်တွေအကြိုက်တွေ့ကြတဲ့လူမှုကွန်ရက်တစ်ခုဖြစ်တဲ့ Facebook ဆာမျက်နှာပေါ်ကနေပြီးတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တမရကာဝေးဦးစီးချုပ်ယုံနဲ့တခြားစစ်တပ်နဲ့နယ်တဲ့အကောင့်တွေကိုဖယ်ရှားလိုက်တာကြောင့်မလို့လူမှုကွန်ရက်သုံးဆွဲတဲ့မြန်မာတွေကြားမှာကန့်ကွက်သူတွေထောက်ခံသူတွေနဲ့အတော်လေးကိုပွဲစီခဲ့ပါတယ်တစ်ဖက်မှာတော့ Facebook စာ VK ဆိုတဲ့ရုရှားခြေဆိုင်လူမှုကွန်ရက်ကိုတုံးဖို့လှုံ့ဆော်မှုတွေလည်းရှိလာပါတယ်ဒါကြောင့်မလို့ Facebook ရဲ့အခုလိုအေးအေးမှုမျိုးဟာတကယ်ပဲသူတို့ခေါ် community standards ခေါ်တဲ့သူတို့ရဲ့စံနဲ့ရောညီရလားအခုလိုပိတ်ပင်တာကြောင့်လွတ်လပ်စွာပြောဆိုခွင့်ပေါ်တက်ရောက်သွားနိုင်သလားတစ်ဖက်မှာ VK လူမှုကွန်ရက်ကရောတကယ်ပဲလွတ်လပ်ရလားဒီအကြောင်းကိုလာမယ့်အင်္ဂါနေ့ညတဲ့လီလိုက်အစီအစဉ်မှာဆွေးနွေးပါမယ်ပါဝင်ဆွေးနွေးမိမြလူတွေသွားရှိနေအနေနဲ့ကိုယ့်ရဲ့ telephone number တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့ရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကို့အမြင်ကို့ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်view မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။အင်္ဂါညတရက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေ view ကိုအချိန်မီဆက်သွယ်ရပါလို့ထပ်မံပြီးတော့မေတ္တာရက်ခံအပ်ပါတယ်ခင်ဗျာ။အခုတော့ရှင်းလာမယ့်အင်္ဂါနေ့မှာဘာအကြောင်းအရာဆွေးနွေးကြမလဲဆိုတာကိုကြေညာပေးပါမယ်။အဓိကမှာခင်ဗျာအခုဆိုလို့ရှိရင်မြန်မာနိုင်ငံမှာအယတ္တအစိုးရလက်ထက်ကဏ္ဍပေါင်းစုံအသွင်ကူးပြောင်းရေးလှုပ်ဆောင်နေတဲ့အချိန်မှာတရားဥပဒေကဏ္ဍပြည်ရင်ပြောင်းလဲရေးလှုပ်ဆောင်မှုတွေဘယ်လိုရှိနေပါသလဲ။ဘယ်အရာတွေထိထိရောက်ရောက်လှုပ်ဆောင်မှုလိုအပ်နေပါသလဲ။ပြည်သူ့လွတ်တော်တရားစီရင်ရေးနဲ့ဥပဒေရေးရာပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်မီဆိုးကိုရန်ကုန်မြို့မှာခြေဆိုင်တဲ့ VOE ရုံးခွဲကဒေါခင်ဆိုးဝင်တွဲဆုံမေးမြန်းထားတာကိုနားဆင်ပါခင်ဗျာ
ဒေါ်မီဆိုးကျွန်တော်တို့လာပြီးတော့တွဲဆုံမေးမြန်းခွင့်ပြုရတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါ
အခုဒေါ်မီဆိုးအနေနဲ့ပေါ့နော်ဒီပြည်သူ့လွှတ်တော်တရားစီရင်ရေးနဲ့ဥပဒေရေးရာကော်မတီမှာကော်မတီဝင်တယောက်လည်းဖြစ်တယ်ဆိုတော့ဒီလွတ်တော်တက်တန်းပေါ့လေနှစ်နှစ်ကာလအတွင်းမှာဒီဥပဒေပြူရေးမန်တိုင်တစ်ခုအနေနဲ့ပေါ့နော်ဘလောက်ထိဟိုကျေနပ်အားရမှုရှိလဲပေါ့ကိုယ်တိုင်ကိုကြက်ထဲထဲဝင်လဲပါဝင်ခဲ့ပြီဆိုတော့လေ
ဟောဥပဒေတွေကတော့90နီးပါးလောက်ပြီးသွားပြီပေါ့လေအဲ့ဒီထဲမှာတော့ကျမတို့ပေါ့လေကျေနပ်တဲ့ဥပဒေတွေလည်းရှိသလိုပေါ့လေတဲ့တိတ်ကြီးအားရကျေနပ်မှုမရှိဘဲနဲ့ပေါ့လေဒီကမန်ဂရန်းနဲ့လွတ်လိုက်ရတဲ့ဥပဒေမျိုးတွေလည်းအများကြီးရှိပါတယ်ရှင်ဒါပေမဲ့လည်းပေါ့ကျမတို့တစ်ခါလေကြားလို့ရှိရင်လည်းဒီဥပဒေချမ်းမှာသွားပြီးတော့မှဒါတည်ချာချာထဲထဲဝင်လောက်ခဲ့ရတဲ့အမှုတွေလည်းရှိသလိုပေါ့ဥပဒေတွေရှိသလိုပေါ့ထဲထဲဝင်ဝင်မပါဘဲနဲ့ပေါ့ဖတ်ယုံဖတ်ပြီးတော့မှကျမတို့အခြေမရလို့ပေါ့လေဟိုကျမတို့ဒါလွတ်တော်ကနေပြီးတော့မှဒါဆုံးဖြတ်လိုက်ရတဲ့ဥပဒေတွေလည်းရှိပါတယ်ရှင
်ဟုတ်ကဲ့ပါဟိုပြည်သူလူထုအတွက်တကယ်ပဲအကျိုးပြုခဲ့တဲ့ဟိုဥပဒေတရက်ကိုပေါ့နော်ထူးထူးခြားခြားဘယ်လိုဥပမာဆိုတော့ဧည့်စင်းတိုင်တဲ့ကိစ္စတွေပါတော့ပေါ့နော်အဲ့ဒီကိစ္စတွေပါတယ်ပြည်သူလူထုကိုတကယ်အကျိုးပြုခဲ့တဲ့ဥပဒေတွေကဥပမာလေးတစ်ခုတစ်ခုလောက်ပြောပြပေးပါလားရှင်
အဲ့အစင်းပတ်သက်တဲ့အစင်းပေါ့လေဒီကျမတို့ဖြတ်သိမ်းတဲ့ဟာနဲ့ပတ်သက်လို့တော့ကျမတို့ဥပဒေချမ်းမှာလဲကိုရိုင်းပေါ့တွားရောက်ပြီးတော့တည်တည်ချာချာပေါ့ကျမတို့ပါဝင်ခဲ့ပါတယ်ပေါ့အဲ့ဒါလေးနဲ့ပတ်သက်လို့လည်းပြည်သူတွေပေါ့လေဒါအခုဟိုကျင်းနေအားရမှုရှိတယ်ပေါ့လေဒါငိမ့်စုစီတို့ပေါ့လေကျမတို့ဒါလေးတွေနဲ့ပတ်သက်လို့လည်းကျမတို့ကျင်းနေအားရမှုလည်းရှိပါတယ်ရှင
်ဟုတ်ဒါပေမဲ့ငိမ့်စုစီနဲ့ပတ်သက်လို့ကလည်းနည်းနည်းလေးပေါ့နော် controversial ဖြစ်တာပေါ့အငင်းပွားပွဲလေးဖြစ်တာပေါ့နော်အဲ့တော့ငိမ့်စုစီနဲ့ပတ်သက်ပြီးတော့ဟိုဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရပေါ့နိမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟိုပေါ့လေအများစုဖြစ်နေတဲ့ဒီလွှတ်တော်တွေကနေပြီးတော့ငိမ့်စုစီဥပဒေကိုဟိုပြတ်ထန်းခဲ့တာကိုတချို့တော်တော်လေးဘူဝင်မကြကြဘူးလေအဲ့ဒါနဲ့ပတ်သက်လို့ဘယ်လိုများဘယ်လိုသုံးသပ်ပါလဲရှင်
လိုမျိုးပါလေဒါတော့ပေါ့ငင်းချမ်းစွာပေါ့လေလက်စီတန်းဆန္ဒပြရဲဆိုတာကတော့ဒါရှိတဲ့မှာလေဒါလွတ်လွတ်လပ်လပ်ပေါ့လေပြောတဲ့ဆိုပြောရဲဆိုရဲဆိုရဲနေရာမှာပေါ့လေဒါပေမဲ့လေပေါ့လေချိုးကြတော့ဒေါင်းတောင်းဖြစ်လို့တချို့ကြလဲကျမတို့အဲ့ဒီကလေးကလည်းကျမတို့လေဥရေချမ်းမှာကလေးကအဲ့ဒါတွေနဲ့ပတ်သက်လို့တော်တော်အငင်းပွားတယ်အဲသူများတွေကဒီပေါ့လေဟိုဒေါင်းတောင်းမှာဆိုမလို့ရဘူးပေါ့ဆိုကျမတို့ဟဲ့ဒေါင်းတောင်းမလို့လို့မြို့ပြမှာသွားလို့ဘယ်သူလာကြည့်မှာလဲသိစေချင်လို့ဒါတွေကလူတွေလူလူကိုသိပေးချင်လို့ဒါတွေဆန္ဒပြတာပေါ့လေဆိုလို့ရှိရင်ဒါတွေကိုပေါ့လေဟိုလူမြင်နေတဲ့နေရာလူသွားနေတဲ့နေရာတွေမှာလုတ်တယ်ဆိုလို့ရှိရင်ပေါ့လေဒါမြို့ရဲတွေမှာခွင့်မပြုဘူးဆိုလို့ရှိလို့ရှိရင်ပေါ့လေဒီလိုကျမကတော့အဲ့တော့ကျမတို့ကိုယ်တိုင်လည်းဒါလည်းပတ်သက်လို့ကျမလည်းကန့်ကွက်ခဲ့တာပေါ့လေရန်ကုန်ဘွာဆိုရင်ဥပမာပေါ့လေကိုကို ကိုကရန်ကုန်မှာနေတဲ့လူဆိုတော့ဒါစုလေမှာပြမှာလူတွေသိမှာပေါ့ဟိုဒီမဲ့အပြင်မှာသွားပြရင်လူတွေလည်းမသိလိုက်ဘူးပေါ့လေဆိုတော့အဲ့ကလေးကလည်းဟိုပြောကြတယ်ပေါ့ဟာရဆိုရင်ဒီကားတွေပိတ်တယ်ယုံသွားယုံလာចောင်းသွားចောင်းပြန်နေခက်ခဲတယ်လို့အဲ့လိုမျိုးတွေပြောကြတယ်ပေါ့လေအဲ့ကလေးကကျမတို့လည်းအငင်းပွားမှုတွေအဲ့ကလေးကလည်းရှိခဲ့ကြတယ
်ဟုတ်ကဲ့ပါအခုတရားစီရင်ရေးနဲ့ဥရေရေးကကော်မတီဝင်တယောက်အနေနဲ့ပေါ့နော်အခုမြန်မာနိုင်ငံရဲ့ဟိုဒေါ်စန်းစုကြည်ကလည်းအမြဲတမ်းပြောပြီးပါတယ်မြန်မာနိုင်ငံအတွက်အရေးကြီးဆုံးကတရားဥပဒေစိုးမိုးမှု rule of law ပေါ့သူအမြဲတမ်းပြောပါတယ်အဲ့တော့တရားဥပဒေစိုးမိုးမှုရှိဖို့ဆိုတဲ့နေရာမှာတရားစီရင်ရေးခန္ဓာအမြဲတမ်းအရေးကြီးပါတယ်ဥပဒေပြည်လည်းအရေးကြီးတယ်အဲ့တော့တရားစီရင်ရေးဘက်မှာဒီတရားရေးဝန်ထမ်းတွေပေါ့တရားသူကြီးတွေပေါ့နော်အဲ့ဒါတော်တော်လေးလေးဟိုပေါ့ပြည်သူလူထုကြားမှာနာမည်ပြတ်တာတွေအများကြီးရှိတာပေါ့နော်ဟိုအကျင့်ပြတ်ချဆားတာတွေလည်းရှိတာပေါ့အဲ့တော့အခုတလောကြားနေရတဲ့ဒီအဂိလိုက်ဆောင်မှုပပျောက်ရေးနဲ့ပတ်သက်ပြီးတော့ဒီတရားရေးဝန်ထမ်းတွေကိုအရေးယူခဲ့တာကြားပါတယ်အဲ့တော့ဒီတရားရေးဝန်ထမ်းတွေကိုအရေးယူတဲ့နေရာမှာဒီလွှတ်တော်ရဲ့ထောက်ပြမှုပေါ့နော် check and balance လောက်တာများပါဝင်ခဲ့ပါသေးလားရှင
်ဟုတ်ပါပါတယ်ရှင်ဟိုကလေကျမတို့တွေဒါပေါ့ဟိုကျမတို့ဒါဒုတိယတက်တန်းပေါ့လေဒါကျမတို့လွှတ်တော်ဒါသမရာကြီးပေါ့မပြစ်ခင်ပေါ့လေကျမတို့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ခင်လက်ထက်ကလေးကပေါ့လေကျမတို့ဒီဥပဒေပြည်ရေးနဲ့ပတ်သက်လို့ထဲထဲဝင်ပေါ့ကျမတို့စဉ်းစားကန်စားတင်တာပဲဖြစ်စေပေါ့ကျမတို့လွတ်တော်မှာမေးခွန်းပေးတာပဲဖြစ်စေပေါ့လေအဲ့ဒါဆိုလို့ရှိရင်ကျမတို့ဒီဥပဒေနဲ့ပတ်သက်လို့ဒီတရားစီရင်နဲ့ပတ်သက်လို့ပေါ့လေပို့ပြီးတော့မှလမ်းကြောင်းတက်မှတ်ဖို့ဒီပေါ့လေဟိုတိတိကျကျတိုင်ကြားဖို့ဆိုသူခဏခဏပြောပါတယ်ရှင်ကျမတို့တွေဒီကော်မတီမှာဆိုလို့ရှိရင်လည်းဒါအခုသမရာကြီးပေါ့အရင်ဥက္ကဋ္ဌဆိုလို့ရှင်ကျမတို့ပေါ့တိုင်ကြားစာတွေနဲ့ပတ်သက်လို့လေထိထိရောက်ရောက်လုပ်ဖို့ဆိုကျမတို့လည်းအမြဲတစေမှားပါရဲ့ရှင်အခုနောက်ပိုင်းတော့ပေါ့လေဒါသမရာကြီးလည်းတက်ပြီးတဲ့ကာလသူမိန်ကုန်းပြောကြတဲ့ကွာဒါတရားစီရင်မန်တန်ကိုပို့ပြီးတော့ထိထိရောက်ရောက်ဖြစ်အောင်လုပ်မယ်ဆိုပြီးတော့မှလည်းသူပြောတဲ့အတွက်အရင်ရတဲ့စာလို့ရှင်တော့တရားစီရင်နဲ့ပတ်သက်လို့ရှင်တော့ပေါ့လေဒါနည်းနည်းလေးပို့ပြီးတော့ပေါ့လေတက်မှတ်လာတယ်ဒါအခုပေါ့လေဟိုတရားစီရင်မှလည်းအခုပေါ့ပြည်သူတွေအားအကျဉ်းနဲ့လာအောင်တော့မရှိသေးဘူးပေါ့ဒါပေမဲ့လည်းကျမတို့ကြည်ရတဲ့လောက်ကတော့ပေါ့လေဒါပမှန်ကန်ကန်လေးများအရင်အဲ့ဆာလို့ရှင်ပေါ့လေပို့ပြီးတော့များပေါ့လမ်းကြောင်းမှန်ပုံများရောက်လာမလားလို့တော့မျှော်လင့်ကြည့်ရပါတယ်ရှင
်ဒီတရားဥပဒေစိုးမိုးရေးဆိုလို့ရှင်ပြည်သူရဲတပ်ဖွဲ့ရဲ့အခန့်ကဏ္ဍကလည်းမေ့ထားလို့မရပါဘူးအဲ့တော့ပြည်သူရဲတွေ့ရပေါ့ဆွမ်းဆောင်ရင်မြင်မှားမှုအတွက်ကို EU ဥရောပသမဂ္ဂတို့ဘာလို့ဝိုင်းဝန်းပြီးတော့ပံ့ပိုးကူညီနေတာရှိပါတယ်တင်နန်းတွေပေးနေတာလည်းရှိပါတယ်ပြည်သူလူထုနဲ့ဘလို့ဆက်ဆံမလဲဒီကဲလို့များအဓိကယုံနေဖြစ်ခဲ့ရင်ဘလို့ kain တွေ့မလဲဆိုပြီးတင်နန်းတွေပေးတာကျမတို့မီဒီယာအနေနဲ့လည်းကြားပါတယ်ဟိုတခြားလည်းသိပါတယ်လေဒါပေမဲ့လို့တကယ်တမ်းလက်တွေ့မှာတကယ်တမ်းအဓိကယုံဖြစ်လာတဲ့အခါမှာသူတို့ရဲ့ kain တွေ့မှုကဟိုပြည်သူလူထုအမြင်မှာပေါ့နော်တော်တော်လေးအယုတ်ဆိုးတာတွေဖြစ်နေပါတယ်အဲ့ဒါနဲ့ပတ်သက်လို့ရောဒေါ်မီဆိုးတို့ဒီပြည်သူလူတော်ကိုယ်စားလှယ်တယောက်အနေနဲ့ပေါ့နော်ဘလို့များအားပေးတိုက်တွန်းခြင်းပါလဲရှင်
ကြတော့ပေါ့လေဒီတရားဥပဒေစိုးမိုးရေးဆိုတာပေါ့လေတရားဥပဒေဒီဥပဒေမန်တန်ကလည်းဒီတရားဥပဒေစိုးမိုးမှုကအဓိကကြတာပေါ့လေအဲကျမတို့ចောင်းမှာចောင်းစတက်လို့ဒီ88ရေခင်းစဖြစ်ခဲ့တဲ့နောက်ပိုင်းရေခင်းဖြစ်တဲ့ဟာတွေမှာလည်းဒီအထီရုံနှိမ့်နေရေးအထီရုံနှိမ့်နေရေးနဲ့ပတ်သက်လို့လှုပ်တဲ့ပုံစံတွေကအခုယနေ့ထိလှုပ်တဲ့ပုံစံတွေနဲ့အတူတူပဲရှိသေးတယ် EU ကဘလို့ပဲတင်တင်ဘလို့ပဲပေါ့နိုင်ငံတကာမှာအထီရုံကိုဘလို့ပဲနှိမ့်နင်းတယ်လို့ပဲဘလို့ပုံစံနဲ့နှိမ့်နင်းတယ်လို့ပဲပြောဗမာပြည်မှာနှိမ့်နင်းတဲ့ပုံစံကတော့ကျမထင်တာတော့တိုးတက်မလာဘူးဒီတိုင်းပဲငကူမူရင်းတိုင်းပဲပေါ့လေပြည်သူတွေလည်းအဲ့အတွက်လည်းအခုချိန်ထိတော့အားရကျေနပ်မှုမရှိဘူးအခုမနေ့တနေ့ဖြစ်သွားတဲ့ကိစ္စပေါ်မှာအထီကိုလူတွေကဒါစိတ်ပြတ်အာရုံမေ့တယ်ဆိုတော့ဒါတင်နန်းပေးတဲ့လူကလည်းပေးတယ်အလုပ်တဲ့ပုံစံကလည်းငကူမူရင်းပုံစံတိုင်းပဲဖြစ်တယ်ဆိုလို့ရှိရင်ဒါတင်နန်းပေးတာကထိရောက်မှုထင်သလောက်မရှိဘူးထင်သလောက်ကိုတိုးတက်လာတာမရှိဘူးလို့ကျမတို့မြင်တယ်ရှင်
အဲ့တော့ဟိုသူတို့ပေးတဲ့ရံမုံငွေတွေကအလဟတဖြစ်သွားတယ်လို့များယူဆပါလားရှင်။
ဟာပေါ့လေဒါတော့ပေါ့လေတင်နန်းပေးတာတော့ကောင်းပါတယ်။တင်နန်းပေးတာလည်းကောင်းတယ်။တင်နန်းလုပ်တာလည်းကောင်းတယ်။တင်နန်းလုပ်တဲ့အတွက်လည်းပေါ့လေဟိုအမြင်ကျဲတာတွေဟိုပေါ့ blues တီယုံဖြစ်လာရင်တခုပေါ့လေဖြစ်လာပြန်ဆို blue ဆောင်ရွက်ရမယ်ဆိုတာသိလေ။ဒါပေမဲ့လည်းအထက်ကညွှန်ကြားချက်ကဒီတိုင်းပဲဆိုလို့ရှိရင်တော့လေလုတ်တဲ့ပုံစံဒီတိုင်းညီပဲဖြစ်နေဦးမှာ
ဟုတ်ကဲ့ပါရဲစုကိုယ်တိုင်ကလည်းသတင်းစာရှင်းလင်းပွဲမှာပြောသွားတာတော်တော်လေးကိုအများပြည်သူအမြင်မှာပေါ့နော်ဟိုဘလို့မှဟိုကျေနပ်အားရစရာမရှိပါဘူးဥမာဆိုလို့ရှိရင်ဒီအရက်ဝတ်တဲ့လူတွေဝင်ပြီးတော့ဟိုဒီဟိုဆန္ဒပြတဲ့လူတွေဝင်ပြီးတော့ကူပြီးဖမ်းပေးတဲ့ကိစ္စတွေပါတယ်တော်တော်လေးကိုအယုတ်ဆိုးပါတယ်ဒါအစ်မတန်းမှဟိုပြည်သူလူထုကြားမှာအစင်မပြေတဲ့ကိစ္စပေါ့နော်အဲ့တော့ဟိုရဲတပ်ဖွဲ့အကြောင်းခဏထားပြီးတော့ကျမတို့ဒီတရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့ပေါ့လေအဲ့ဒါနဲ့ပတ်သက်လို့ဒေါ်မေဆိုးအနေနဲ့ဘယ်လိုသုံးသပ်လို့ရပါလဲရှင
်။အခုကတော့ပေါ့လေအခုဒီခုကျမတို့ပြင်တာပေါ့လေအခုဟိုအလုပ်နေတဲ့ကန္နာမှာတော့ပေါ့လေကျမတို့လည်းအခုထဲထဲဝင်ဝင်တော့မပါပါဘူးရှင်ဒါမဲ့လည်းကျမတို့ဥပဒေတွေဖတ်တယ်ကျမတို့လည်းကြည်ပြီးလေ့လာရတယ်ပေါ့လေဆိုတော့ဟိုပြင်ရမယ့်အချက်တွေလည်းကျမတို့တွေအခုပြင်နေကြပါတယ်ရှင်ဟုတ်
ဟုတ်ကဲ့ပါအခုအကြီးလိုက်ဆောင်မှုတိုက်ဖြည့်ရေးနဲ့ပတ်သက်ပြီးတော့ဒီ NLD အစိုးရအနေနဲ့ပေါ့နော်ဟိုတကြမမတ်ဟိုထိထိရောက်ကင်တွယ်မယ်ဆိုပြီးတော့အားလုံးကလည်းမျှော်လင့်ထားကြတယ်ပေါ့နော်အခုလောလောဆယ်မှာလည်းဟိုဝင်ကြီးတွေနှုတ်ထက်တာနာနှုတ်ထက်ပေါ့လေအဲ့တော့တိုင်းနယ်ပြည်နယ်တွေမှာလည်းလာလူကိစ္စတွေဖြစ်နေကြတယ်ပေါ့အဲ့တော့ရှေ့ဒီတဲ့မကပို့ပြီးတော့အေးအေးယူရောရှိပါလားရှင့်
အဲ့မှာဒီကျမအနေနဲ့ပေါ့လေဒီအားကြီးတက်ဖြည့်ရေးကိုပေါ့လေဒီကော်မတီကိုလည်းကျမတို့ကအများကြီးအားကိုးပါတယ်အများကြီးလည်းကျမတို့မျှော်လင့်တယ်ပေါ့လေဒါမှမဟုတ်တခုရှိတာပေါ့လေတိုင်တဲ့သူကလည်းတိုင်တယ်ဆိုလို့ရှိရင်ကြားနာတဲ့ကောင်မောင်လည်းပေါ့လေတစ်ဖက်ကလည်းတကယ်ကိုပဲပေါ့လေဥပမာလက်ပေးလက်ယူပေါ့လက်ပေးလက်ယူဆိုလို့ရှိရင်တိုင်တယ်ဆိုတစ်ဖက်ကရောဝန်ခံမှမလားပေါ့အဲ့လိုမျိုးတွေလည်းကျမတို့တွေးကြည့်မိတယ်ပေါ့ဟုတ်တယ်ယူတဲ့လူကတော့ယူတယ်ဒါဆိုလို့ရှိရင်ပေးတဲ့လူကိုတော့သွားမယ်ပေးတဲ့လူကလည်းဟုတ်ပါတယ်ပေးတယ်ဆိုတာဝန်ခံတဲ့သူတွေကတော့တကယ်ရှိလားပေါ့တကယ်လဲအဲ့အိမ်မှာကြားနာတဲ့အခါမှာကြားလဲကြားနာမှုကလည်းအရေးကြီးတာ哦ကြားနာမှုရဲ့အခါမှာလဲတကယ်ကိုလာပြီးတော့မှကြားနာကြရဲ့လားပေါ့မှန်မှန်ကန်ကန်လာပြီးထွက်ဆိုကြလားပေါ့ဒါမှမဟုတ်လို့ရှိရင်လည်းဖော့ဖော့လေးပေါ့လေပြောသွားတာများလားပေါ့အဲ့လိုမျိုးလဲကျမတို့စိုးရိမ်မိတာတွေလည်းရှိပါတယ်ဟိုပေါ့ဟိုတိတိကျကျပေါ့အလုံးတိတိကျကျတိုင်ဆိုတော့တိတိကျကျတိုင်မှုဆိုတော့လည်းတစ်ခါလေကြတော့လည်းခက်ခဲတာမျိုးတွေလည်းရှိတာပေါ့လေအဲ့ဒါကြောင့်မလို့ကျမတို့ကအားကိုးပါတယ်ဟိုပါလေဟိုဒီကျမတို့လွှတ်တော်ကြီးကလည်းဒီဥပဒေလည်းထုတ်မယ်နောက်ပြီးတော့ပေါ့လေဒီကော်မတီကိုရန်ကလည်းဟိုတနေ့ကလည်းပေါ့လေဥက္ကဋ္ဌကိုရန်ကလည်းကျမတို့ပေါ့ကော်မရှင်ကလည်းတေချာပြောပါတယ်အာမနာတိုင်းတိုင်ကြပါအာမနာတိုင်းပြောကြပါအာမနာတိုင်းပြောလို့ပေါ့လေဟိုဟိုအမြဲတမ်းလာပြီးနားဖူပါလို့လည်းပြောတယ်ဒါပေမဲ့လည်းကျမတို့ကလေဒီဟာလေးနဲ့ပတ်သက်လို့လည်းဟိုပေါ့ဟိုပို့ပြီးထိထိရရပို့ပြီးဖြစ်စေခြင်းနဲ့ပြည်သူတွေကလည်းတကယ်ကိုအားကိုးထိုက်တဲ့ဒီကော်မရှင်ကြီးဆိုပြီးတော့မှပြည်သူတွေနည်းနည်းလည်းဒီလိုမြင်တဲ့ကော်မရှင်ကြီးဖြစ်စေချင်ပါတယ်တိုင်တာတော့တိုင်စာတွေရောက်တယ်တိုင်စာတွေပေါ်မှာမှဘယ်နဲ့ဆောင်ပဲလုံနိုင်တယ်ဘယ်နဲ့ဆောင်ပဲအေးအေးယူနိုင်တယ်ဘယ်နဲ့ဆောင်ပဲဖြစ်နိုင်တယ်ဆိုတာလေးကိုလည်းပေါ့လေကျွန်တော်တို့တို့တော်ကိုယ်စားလှယ်တွေပဲဒီလိုမျိုးသိအောင်မဟုတ်ပဲနဲ့အများမြင်အောင်လို့လည်းပေါ့လေဒါချိန်တန်လို့ရှိရင်ဒါတစ်နှစ်တန်နေ6လတန်နေဒါပြောတင်တာပေါ့လေပြည်သူတွေဟုတ
်ဟုတ်ကဲ့ပါဟိုဒေါ်မေဆိုးအနေနဲ့ကဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဒီဗိုလ်ထရာမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တယောက်ပေါ့နော်အဲပြည်သူ့လွှတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဆိုတဲ့နေရာမှာဟို check and balance ပေါ့နော်ဒီအစိုးရအုပ်ချုပ်မှုဘိုင်းနဲ့ဒီကဟိုစပေါ့ဥပဒေပြုရေးမှန်တိုင်းနဲ့ဟို check and balance မျှတအောင်ကြည့်နေရတဲ့သဘောရှိတာပေါ့နော်အဲ့ခါကျတော့အခုဗိုလ်ထရာမြို့နယ်ထဲမှာဖြစ်နေတဲ့ပေါ့လေဒီပြည်သူလူထုရဲ့လိုအပ်ချက်တွေဒီဒီအုတ်ချုပ်ရေးပိုင်းကအားနေချက်တွေပေါ့နော်အဲ့ဒါတွေနဲ့ပတ်သက်လို့ရင်ဆိုင်ရတဲ့ခါမှာဘလို့စိန်ခေါ်ချက်တွေရှိပါလဲရှင
်ဗိုလ်ထောင်မြို့နယ်ကတော့ပေါ့လေရက်ကွက်ကလည်း10ခုရှိရပေါ့ရက်ကွက်2ခုကလည်းဟောပေါ့တစ်ခုကအေးရာဝီရေးတဲ့စကန်ပါတယ်နောက်ဟိုပေါ့လေဝန်ထမ်းအင်အားတွေရှိရပေါ့ရက်ကွက်2ခုလောက်ကတော့10ခုလောက်ကတော့အများပြည်သူပေါ့လေဆိုလို့ရှင်ဟိုကျမအနေနဲ့အခက်ခဲရလို့တော့အရန်ကြီးထွေထွေထူးထူးမရှိဘူးပေါ့လေဒါအုတ်ချုံမှုဘိုင်းနဲ့လဲကျမတို့ကတော့ပိုးအောင်ပြီးတော့ဆောင်ရွက်တယ်ပေါ့ဒါမဲ့လဲတချို့ဟာတွေကြားလို့ရှိလို့ရှင်ကိုလုတ်ချင်တာတဲ့ပေါ့လေကိုကပြောလိုက်ပြီးပြောလိုက်မယ်ပြည်သူကပြောလို့ကိုကလှုပ်လိုက်တယ်လှုပ်လိုက်တဲ့အခါမှာဆိုလို့ရှိလို့ရှင်လဲပေါ့လေကိုကပြောခဲ့တယ်နောက်ကနေပြန်မလိုက်ဘူးဆိုလို့ရှင်ပြန်မကြည့်နိုင်ဘူးဆိုလို့ရှင်ကိုလဲအလုပ်တွေများနေလို့မကြည့်လိုက်နိုင်ဘူးဆိုရင်အဲ့ဒီဟာကတော်တော်နဲ့မပြီးဘူးအဲ့ဒါအခုချိန်ထိဝန်ထမ်းတွေရဲ့အားနည်းချက်တွေပေါ့လေနောက်တစ်ခါမေးလိုက်ပြီဆိုလို့ရှင်ဝန်ထမ်းအားနည်းနေလို့ဝန်ထမ်းအားမပြည့်လို့ပေါ့ဆောင်ရွက်ရတဲ့အလုပ်တွေနဲ့ပေါ့လေလှုပ်ဆောင်နေရတဲ့ဟာတွေနဲ့ကတခါလေဆိုလို့ရှိရင်ဂျာပြတ်လိုရတာတွေလည်းရှိလို့ဆိုပြီးတော့အဲ့ဒီတီ complaint နေလဲအခုချိန်ထိလည်းရှိနေတော့မှရှိပါတယ်ရှင
်ဟုတ်ကဲ့ပါဒီလိုမျိုးလာပြီးတော့ကျမတို့ view American တန်ကိုတကူးတကလာပြီးဖြည့်ဆို့ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်ဟုတ
်ကဲ့ကျမလည်းကျေးဇူးတင်ပါတယ်ရှင
်ဒေါခင်ဆိုဝင်းစီစဉ်ပြဆက်သွားတဲ့မြမကြီးဆွေးနွေးခန်းစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOE ကတင်းလာနေမနစ်ဖက်အစီအစဉ်တွေကိုမနစ်9နာရီအထိဆက်လက်ပြီးတော့အတန်လွှင့်နေပါတယ်။မကြာခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းအစီအစဉ်နိုင်ဝက်အစီအစဉ်မှာဆိုရင်တော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါ။ VOE ကိုအီးမေးလ်ကနေဝေဖန်အကြံပြုလိုတယ်။တည်တချင်းတောင်းရင်ကြရတယ်ဆိုရင် VOE ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မိနစ်6နာရီဝယ်ရှိပါပြီ။သောတာရှင်တို့ဆက်လက်နားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့တင်းနာနေမနေ့ခင်းအစီအစဉ်ရဲ့ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ24 40 51အပြင်လိုင်းလက်မီတာ190kHz 1595ကပါတူးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ Facebook အပြင် VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamish.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့
လက်ရှိလက်နက်ကိုင်အဖွဲ့တွေကြီးစိုးထားရနေဆက်လောင်စားရုံတွေမှာဖြစ်ပျက်နေသလိုလောင်စားရုံအတွင်ပိုင်းကဥပဒေချိုးဖောက်မှုတွေကိုမကင်တွယ်
ဘူးဒါနဲ့ဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့ခါမှာအပြည့်စုံနားဆင်ရပါမယ်ကဘာတလွာထူးခြားဆန်းပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့မြန်မာပြည်ကပေးစာကဏ္ဍကိုထုတ်လွှင့်ပေးပါမယ်မအေးတနာကျော်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေအခုပြန်ကြားပေးပါမယ်နော်။နောက်ပိုင်းမှာသောရရှင်တွေအတွက်မြန်မာသတင်းလေးတို့နဲ့မြစ်တာတီလက်ဆောင်ထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်။အရင်ဆုံး VOA မြန်မာပိုင်းကိုမေးခွန်းတိုလေးတွေလှမ်းပြီးမေးလာကြတဲ့သောရရှင်ရဲ့မေးခွန်းတွေကိုဖြည့်ပေးခြင်းပါတယ်။ Facebook Messenger ကနေပို့ပြီးတော့မေးလာတာပါ။နန်းကိုကိုဆိုတဲ့သောရရှင်က FM ကနေနားထောင်ခြင်းလို့ဘလောက် megahertz မှာရှာရမလဲဆိုပြီးမေးလာတာပါဟုတ်ကဲ့ပါကျမတို့ VOA မြန်မာပိုင်းစီစဉ်တွေကို FM ကနေမလွှင့်ပါဘူးเนาะကားရီဘောကဖမ်းကျင်နေဆိုရင်တော့လိုင်းလက်မီတာ190 kHz 1595ကနေဖမ်းယူပြီးတော့နားဆင်နိုင်ပါတယ်အစီအစဉ်တွေကိုရေဒီယိုကနေနားထောင်ဖို့အဆင်မပြေဘူးဆိုရင်တော့ကျမတို့ VOA Facebook အစာမျက်နှာမှာတွားပြီးတော့နားထောင်နိုင်ပါတယ်ရှင်လိပ်စာကတော့ facebook.com/voa.bermese.news ဖြစ်ပါတယ်စလုံးမက voamese.news ဖြစ်ပါတယ်။ VOA အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။ Golden Ocean ဆိုတဲ့သောရရှင်ကလည်းအခုလိုမျိုးမေးခွန်းလေးတစ်ခုမေးလာတာပါ
။ Hello VOA VOA ကအစီအစဉ်တွေကို live ကြည့်လို့ရလားခင်ဗျာ။ဘယ် page မှာကြည့်လို့ရလဲခင်ဗျာ။ကြည့်ကြင်ပါတယ်။ရုပ်ရှင်တွေကအင်္ဂလိပ်စာအစီအစဉ်ကိုလည်းအရန်ကြိုက်ပါတယ်။ Video file တွေတွေ့တွေ့နေရပါတယ်။ဘယ်မှာကြည့်ရလဲမသိလို့လမ်းညွှန်ပေးပါအောင်ခင်ဗျာ
။ဟုတ်ကဲ့ပါ VOA အစီအစဉ်တွေကို live ကြည့်လို့ရပါတယ်။ရေဒီယိုကဆိုရင်တော့ live တိုက်ရိုက်ထုတ်လွှင့်တာကိုရေဒီယိုကနေဖမ်းယူနိုင်နိုင်တာပါเนาะရုပ်မြင်သံကြားကဆိုရင်လည်းတိုက်ရိုက်ထုတ်လွှင့်တာကိုမြန်မာနိုင်ငံကနေတိုက်ရိုက်ဖမ်းယူကြည့်ရှုလို့ရပါတယ်ဒါမှမဟုတ်အလွယ်တကူ Facebook ပေါ်ကကြည့်ရှုမယ်ဒါမှမဟုတ်နားဆင်မယ်ဆိုရင်လည်းကျမတို့ထုတ်လွှင့်နေခြင်းတပြိုင်နက်တည်းမှာရေဒီယိုအစီအစဉ်တွေရုပ်မြင်သံကြားအစီအစဉ်တွေကိုတိုက်ရိုက် Facebook ကနေထုတ်လွှင့်ပေးနေပါတယ်ရှင်ခုနကတော့သောရရှင်ကိုပြောသွားတယ် Facebook လိပ်စာ facebook.com/voa.bermese.news ဆိုတဲ့နေရာမှာကျမတို့ live လွှင့်တဲ့အချိန်ဒီမှာတိုက်ရိုက်သွားပြီးတော့ကြည့်ရှုနိုင်ပါတယ်။နောက်ပြီးတော့နောက်ပိုင်းမှာပြန်ပြီးတော့ကြည့်ရှုမယ်ဆိုရင်အဲ့ဒီ Facebook စာမျက်နှာပေါ်မှာပြန်ကြည့်လို့ရပါတယ်။ဒီတော့ရှင်မေးတဲ့ရုပ်ရှင်တွေကအင်္ဂလိပ်စာအစီအစဉ်ဆိုရင်တော့ Facebook မှာရုပ်ရှင်တွေကအင်္ဂလိပ်စာလို့ရိုက်ပြီးတော့ရှာကြည့်နိုင်ပါတယ်။ကျမတို့ရဲ့ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာမှာဆိုရင်တော့ bamis.voanews.com ဆိုတဲ့ bamis.voanews.com ဆိုတဲ့ကျမတို့ရဲ့ web စာမျက်နှာကိုဝင်ပြီးတော့အင်္ဂလိပ်စာသင်ခန်းစာဆိုတဲ့နေရာလေးမှာရုပ်ရှင်တွေကအင်္ဂလိပ်စာဆိုပြီးတော့အဲ့ link မှာကြည့်ရှုနိုင်ပါတယ်အခုလိုအစီအစဉ်တွေကိုအားပေးတဲ့အတွက်ကြောင့်မလို့အခုလိုစာရေးလာတဲ့သောရရှင်ကိုအထူးကျေးဇူးတင်ပါတယ်နော် VOA သောရရှင်တရားကိုကိုကိုအောင်ဆိုတဲ့သောရရှင် Facebook ပေါ်ကသူ့ရဲ့စာမျက်နှာလေးအကြောင်းအသိပေးလာတာကို VOA သောရရှင်ကိုဝေမျှပေးခြင်းပါတယ်ဒီသောရရှင်ကကျွန်တော်ကကိုကိုအောင်မှာစပွန်မှုတစ်ယောက်ဖြစ်ပြီးတော့ New Zealand နိုင်ငံမှာနေထိုင်ပါတယ်တဲ့
မြန်မာပြည်ကလူတွေအတွက်အစားအစာချက်နည်းမျှဝေနေတဲ့သူတစ်ယောက်ပါကျွန်တော်အကောင့်တဲနဲ့ကိုပိုင် page လေးစပေါ်မှုအမှုပညာဆိုတဲ့အထဲကိုဝင်ကြည့်ဖို့ဖိတ်ခေါ်ပါရစေ။ကျွန်တော်အကြောင်းကိုလည်း VOA Bami News ကနေတဆင့်မြန်မာပြည်ကလူတွေကိုချားပြခွင့်ရခြင်းပါတယ်။ကျေးဇူးပါ
။ဟုတ်ကဲ့ပါရှင်။ဒီသောရရှင်ပြောတဲ့စပေါ်မှုအမှုပညာဆိုတဲ့ Facebook အစာမျက်နှာမှာအချက်ပြုတ်ဝါသနာရှင်တွေတွားပြီးကြည့်ရှုလေ့လာလို့ရပါတယ်။
ကျမကခဏပဲကြည့်ရသေးပေမဲ့လေစားကျင်စရာတွေတပုံကြီးဟင်းမျိုးစုံချက်ပြထားတာတွေ့ရလို့အမလီဝိတ်တော့ကြတော့မှာပဲဆိုပြီးတော့စဉ်းစားနေမိတာပါအစားမြင်ဝိတ်ကလည်းအေးမကြည့်ပါဘူးလေအခုလိုမျိုးဒီသောရရှင်ကဟင်းချက်နီလေးလာစားမျက်နှာကို VOE သောရရှင်နေနဲ့မျှဝေပေးလို့ VOE သောရရှင်နေကိုစားအထူးကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်နော်သူရဲ့စားမျက်နှာမှာဟင်းချက်နီလေးတွေတွားကြည့်ခြင်းနဲ့ဆိုရင်တော့ Facebook စားမျက်နှာပေါ်ရောင်းရင် search ရှာလို့ရတဲ့နေရာမှာစဖို့မှုအမှုပညာဆိုပြီးတော့ပဲဗမာလိုရိုက်ထည့်လိုက်ရင်သူရဲ့စာမျက်နှာပေါ်လာပါလိမ့်မယ်ရှင်။ပျော်ရွှင်စွာနဲ့ချက်ပြုံနိုင်ကြစေတည်းလို့ဆုတောင်းပေးပါရနော်။မြန်မာနိုင်ငံကလက်ရှိကြုံတွေ့နေရတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့သောရရှင်နေကိုပိုင်းထင်မြင်ယူဆချက်ကိုရေးလာတဲ့စာရင်းမှတ်ချက်တွေကိုလည်းမကြာခဏလက်ခံရရှိတာပါ။ဒီထက်ကတစ်ခုကိုဖော်ပြပေးချင်ပါတယ်။ဒီသောရရှင်ကတောကရဲ့အလွမ်းပုံမြင်နဲ့သူ့ရဲ့နာမည်အောက်မှာရေးထားတာပါ။ဒီသောရရှင်ကရခိုင်ပြည်ပခန့်နဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုခုလိုရေးလာပါတယ်ရှင်။
ရခိုင်ဒေသအဖြစ်ပြက်တွေမှာကျန်းဖက်သမားများလာတိုက်တာကိုလက်မခံပါပြန်လဲတိုက်ထုတ်တာကမှန်တယ်ဒါပေမဲ့အကျန်းဖက်သမားကိုစစ်တပ်ကပြန်တိုက်ရမှာရွေချက်နှစ်ခုနဲ့တိုက်ခဲ့တာပါတစ်ခုကအကျန်းဖက် ARSA ကိုအပြတ်ချေမှုန်းရေးဒုတိယကဘင်္ဂါလီများအားလုံးမျိုးတုံဖျက်ဆီးရေးပါစစ်တပ်သည်မွတ်စလင်မန္တမများကိုမလိုလားပါရခိုင်မှာသူတို့အားလုံးကိုစနစ်တကျတပ်ဖြတ်ခဲ့တာပါဒေါ်စုသည်ဒီအကြောင်းကိုပထမမသိပေမဲ့နောက်ပိုင်းကဘာကပွင်လင်းစွာအော်ပြောပြလို့သိပေမဲ့2020မဲအနိုင်ရရှိဖို့နှုတ်ဆက်ခဲ့တာပါနိုဘယ်ဆုရရှိသောပုဂ္ဂိုလ်ဒါမျိုးလုံးဝမလုပ်သင့်ပါစစ်တပ်ကိုပွင်လင်းစွာထောက်ပြသင့်ပါတယ်နှီးမျိုးစုံအကြောင်းနဲ့တက်တည်ပြပြီးစစ်တပ်ရဲ့လူမျိုးတုံးတပ်ဖြတ်တာကိုမဟုတ်ကြောင်းပြောင်းလဲနေတာကတော့ကဘာသမိုင်းမှာဗမာသမိုင်းမှာမျက်နှာသာမကောင်းပါစစ်တပ်ရဲ့အတုံးချမှုကိုခံရပါတယ်စစ်တပ်ဒီလိုတပ်ဖြတ်တာတွေဟာဘာသာနှစ်ခုကိုရန်တိုက်ပေးပြီး2008ခြေဥကိုလုံးဝမပြေနိုင်ဘူးဆိုတာဖော်ပြနေတာပ
ါဒါကတော့မြန်မာနိုင်ငံကဘာသာရေးပြည်ပခန့်နဲ့ပတ်သက်ပြီးတော့ဒီသောရရှင်သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုလွတ်လပ်လပ်လပ်ထုတ်ဖော်လာတာကိုတစင်ဝေမျှပေးလိုက်တာဖြစ်ပါတယ်ဖီယိုကထုတ်လင်းပေးတဲ့အစီအစဉ်တွေကိုနားဆင်ပြီးတော့သူရဲ့ကိုပိုင်းထင်မြင်ယူဆချက်တွေကိုတုံ့ပြန်ပြီးရေးလာကြတဲ့သောရရှင်တွေရဲ့မှတ်ချက်လေးတွေကိုအခုဝေမျှပေးသွားချင်ပါတယ်။ကျွန်တော်တို့ဖီယိုကအပတ်စဉ်ထုတ်လင်းပေးနေတဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥကြော်ဇန်သားရဲ့မြမအရေးသုံးသက်ချက်နဲ့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်တွေပေါ်မှာသောရရှင်တွေသူရဲ့ထင်မြင်ယူဆချက်တွေကိုအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ပြန်တုံ့ပြန်ရေးလာကြတာဖြစ်ပါတယ်။ပထမအရင်ဝေမျှချင်တဲ့အစီအစဉ်ကတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ပဲဖြစ်ပြီးတော့သူတင်ဆက်ပေးသွားတဲ့နိုင်ငံသားဖြစ်မှုနဲ့နိုင်ငံမဲ့ဖြစ်မှုဆိုတဲ့ခေါင်းစဉ်နဲ့မြန်မာနိုင်ငံမှာမှတ်ပုံတင်မဲ့မှုနဲ့နိုင်ငံမဲ့ဖြစ်မှုပြဿနာဆိုတဲ့စာရန်ပေါ်မှာမူတည်ပြီးတော့သုံးသက်တင်ပြထားတဲ့အစီအစဉ်ကိုသောရရှင်နဲ့ပြန်ပြီးတော့တုံ့ပြန်ရေးလာကြတာဖြစ်ပါတယ် Justice Based and Small Foundation အစီရင်ခံစာမှာအကြံပြုထားတာကနိုင်ငံသားဥပဒေမှာနိုင်ငံသားအမျိုးအစားခွဲခြားသတ်မှတ်တာကိုဖယ်ရှားပစ်ဖို့လိုအပ်ပါတယ်လို့ပြောထားပါတယ်။နိုင်ငံသားဖြစ်မှုကမွေးရပါအခွင့်အရေးဖြစ်လို့မွေးဖွားရာဒေတာကိုသာအခြေခံသင့်တယ်လို့လည်းအကြံပြုထားတာပါ။ဒီအစီအစဉ်ကိုနားဆင်ပြီးတော့တုံ့ပြန်ရေးလာကြတဲ့သောရရှင်တွေကတော့ဒီအစီအစဉ်ကိုအများစုကနှစ်ချိုက်သဘောကျတာတွေ့ရပါတယ်။အစီအစဉ်ကောင်းပါတယ်သူတို့တင်ပြထားတာတွေလည်းသဘောကျပါတယ်လို့ရေးလာကြတာပါ။နာမည်သောရရှင်တယောက်မောင်မောင်ဆိုတဲ့သောရရှင်ကတော့
ဒါဆိုမျိုးနွယ်စုတွေကိုခင်ဗျားတို့ဘယ်လိုလုပ်မလဲဗျာ။ပြောထားတာမဖြစ်နိုင်ဘူးလို့ကျွန်တော်တို့မြင်တယ်။နိုင်ငံမဲ့သူနိုင်ငံသားဖြစ်ဖို့အတွက်နိုင်ငံနဲ့သူ့မျိုးနွယ်စုနဲ့သူတွေကမျိုးနွယ်စုအလိုက်မဖော်ပြပါနဲ့ဆိုရင်ပို့ပြီးတော့မရှုပ်ထွေးသွားဘူးလားဗျာ
။မျိုးနွယ်စုလိုက်မဖော်ပြဘူးဆိုရင်တော့ဒီပြဿနာပို့ပြီးတော့ရှုပ်ထွေးသွားပါမယ်ဆိုပြီးတော့သူ့ရဲ့အမြင်ကိုရေးလာတာပါ။သရရှင်လှထွန်းကတော့
အလွန်ကောင်းမွန်ပြည်စုံတဲ့အစီရင်ခံစာပါ။တာဝန်ရှိသူတွေကနားထောင်ဖတ်ရှုသင့်တယ်လို့ပြုပြင်မှုတွေအမှန်တကယ်ဆောင်ရွက်သင့်ပါတယ်။ပြည်သူတွေကတော့အေးချမ်းမှုနဲ့ညီညွတ်မှုကိုလိုလားသလိုကမောက်ကမဖြစ်နေရတဲ့ကိုရဲရဲရင်ပြင်ဆင်မှုကိုအလွန်လိုလားကြတာလည်းဖြစ်ပါတယ
်။ဒီလိုမျိုးပြင်ဆင်မှုတစ်ခုရဲရဲရင်ရင်လုံးမှဒီပြဿနာအဆင်ပြေပါလိမ့်မယ်ဆိုတော့ဒီသောရရှင်လှထွန်းသူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်။ဥချော်ဇန်သာတင်ဆက်ပေးသွားတဲ့မြမရေးသုံးသက်ချက်အစီအစဉ်ဖြစ်တဲ့အစီအစဉ်မှာမြန်မာနိုင်ငံမှာငြိမ်းချမ်းရေးမရနိုင်တာတိုင်းဒေသအင်အားစုတွေဘက်မှလည်းတာဝန်ရှိပါတယ်ဆိုတော့ဆွေးနွေးသုံးသက်ချက်ပေါ်မှာပြန်ပြီးတော့ရေးလာကြတဲ့သောရရှင်နေထဲမှာဆိုရင်တော့သောရရှင်ရဲဘော်ဆိုတဲ့သောရရှင်ရဲ့အမြင်ကိုဖော်ပြပေးကြပါတယ်။
အဓိကကတော့တိုင်းရင်းသားတွေမငြင်းညွတ်ကြလို့ပါတိုင်းရင်းသားလက်နက်ကိုင်အဖွဲ့အလုံးတိုင်းရင်းသားအလုံးအလုံးစုံမဟုတ်ရင်တောင်လက်ရှိအနေအထားနဲ့မတူတဲ့တိုင်းရင်းသားအလုံးဒီပါဒန်းတူခွေးရမယ့်နိုင်ငံတကာနိုင်ငံတိဆောက်ရေးဆိုတဲ့အချက်ပေါ်မှာတစည်းတစ်လုံးနဲ့ရှိကြမယ်ဆိုရင်စစ်တပ်ဟာစစ်ဆက်ပြီးတော့တိုက်ရဲမှာမဟုတ်တယ်လို့မာရီကြောရီပြောနေမှာမဟုတ်တော့ဘဲတကယ်ငြင်းချင်ရေးစကားဝိုင်းကိုထိုင်ပြီးတော့မှာပါအခုတိုင်းရင်းသားလက်နက်ကိုင်တွေဖြစ်နေတာကစစ်တပ်က KIU ကိုတိုက်ရင် SSA ကထိုင်ကြည့်နေတယ် စစ်တပ်ကကိုကန်းကိုတိုက်ရင်ဝါကထိုင်ကြည့်နေတယ်ဒီပုံမျိုးနဲ့တော့စစ်တပ်ကအေးဆေးပေါ့ဗျာတိုင်းရင်းသားတွေလက်နက်ချာရေးဥတည်နေတဲ့ NCA လက်မှတ်ထိုးဖို့ပဲထိုင်ပြောနေမှာသိကြပါရယ
်ဒါကတော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ VOE ကတင်ဆက်ပေးတဲ့မျက်မှောက်ရေးရာသုံးသက်ချက်အစီအစဉ်တွေကိုနားဆင်ပြီးတော့တော်ရရှင်တွေသူရဲ့ထင်မြင်ယူဆချက်တွေကိုတုံ့ပြန်ပြီးလှုပ်လှုပ်လှက်လှက်ထုတ်ဖော်ရေးလာကြတာဖြစ်ပါရဲ့ရှင်။သောရရှင်ရဲ့ရင်ဖွင့်စာတွေကိုလည်းဆက်ပြီးတော့ဖော်ပြပေးချင်ပါတယ်။သောရရှင်ရဲ့ရင်ဖွင့်စာတွေကိုအခုတော့ဒီမှာရက်ချင်ပါတယ်နော်။နောက်ပိုင်းမှာတေးတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးဦးမှာဖြစ်ပါတယ်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြောကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်ခုတော့တော်ရရှင်တွေကိုမြမတခြင်းလေးတပုံနဲ့မြစ်တာတေးလက်ဆောင်ထုတ်လွှင့်ပေးချင်ပါတယ်။တေးတောင်းလာတဲ့သူတယောက်ကလည်းဒီတခြင်းလေးကိုတောင်းဆိုလာလို့ဖြစ်ပါတယ်။ VOE 1 of the 1 of the အားလုံးမင်္ဂလာပါ။ကျွန်တော် VOE ကိုနားထောင်လာတာအသက်73နှစ်အရွယ်ကလေးကပါ။အခုဆိုရင်32နှစ်တောင်ရှိနေပါပြီ VOE ရေ။အစီအစဉ်တွေအားလုံးကိုကြိုက်ပါတယ်လို့ရေးလာတဲ့တော်ရရှင်ကအာစောဆိုတဲ့တော်ရရှင်မှာသူကဒါပထမအဦးဆုံးအချိန် VOE ကိုစာရေးတာပဲဖြစ်ပါတယ်။မြမပြည်ကပေးစာကဏ္ဍမှာတချင်းလေးတပုတ်တောင်းဆိုခြင်းလို့လွှင့်ပေးမယ်လို့မျှော်လင့်မိပါတယ်။ကျွန်တော်ချစ်စနီးတဲ့အတွက်စိုင်းတီးဆိုင်တည်ဆူထားတဲ့တမင်လေပြန်တချင်းလေးထုတ်လွှင့်ပေးစေချင်ပါတယ်။ VOE အတွန့်ရှိပါစေဆိုပြီးတော့ဒီတော်ရရှင်စာရေးနဲ့ VOE ကိုလည်းဆူတောင်းပေးလာတာပါ။ဟုတ်ကဲ့ပါ။ဒီကိုအားဆိုးပြောထားတဲ့စိုင်းတီးဆိုင်တချင်းကိုရှာကြည့်တော့တကယ်နဲ့တမင်လေပြန်ဆိုတာဝိုင်းဝိုင်းတည်ဆူထားတဲ့တချင်းကောင်းစဉ်ဖြစ်ပါတယ်နော်။ဒါပေမဲ့ဒီတော်ရရှင်ကစိုင်းတီးဆိုင်လို့လည်းတခြားပြောထားလို့ဒီတော်ရရှင်ချင်းသေးလေပြန်တချင်းကိုတောင်းဆိုရဲလို့ကျွန်မမှတ်ယူမိပါတယ်။ဒါကြောင့်မို့ဒီတပတ်တော်ဒီသောရရှင်တောင်းဆိုရဲလို့ယူဆရတဲ့ချင်းသေးလေပြန်ဆိုတဲ့တချင်းလေးထုတ်လွှင့်ပေးချင်ပါတယ်ရှင်။ဒီသောရရှင်ကိုအားစောတောင်းဆိုတာလည်းဒီတချင်းပဲဖြစ်ပါစေလို့ဆုတောင်းမိတယ်လို့ view တိချစ်သောရရှင်နဲ့အားလုံးလည်းဒီစိုင်းတိဆိုင်တည်ဆူထားတဲ့ချင်းသေးလေပြန်ဆိုတဲ့တချင်းကိုနှစ်ချိုက်ခံစားနိုင်တယ်လို့မျှော်လင့်မိပါတယ်။နားဆင်ကြည့်ပါအောင်ရှင်။
ကိုအနာရှိနေခိုက်ခါဘဝရဲ့အတာရဆုံးအခါဒီအချိန်မှာကိုကြည်ရင်နဲ့သူကိုသနာလာမိတယ်မကျင်လေခဲ့ဘူးတဲ့ဒစိမ့်နေတဲ့မှာစိတ်အားငယ်လာရောမယ်တခါတလေအပေါ်စီကဆက်ဆံမိတာတွေ့ပြီးရဲ့နာမဆုံးမှာတကယ်ဆိုရင်ကိုကြောစွန်ပြီးဒုက္ခများချက်လာရရှာဆိုပါမလေးတုံ့ပြန်ရဲ့နဲ့လုံးမပီးနိုင်ခဲ့ဒီကစားပြီးရှိကိုဆိုသူရဲ့လို့အင်းရှိတာတွေတိအောင်ကြိုးစားရဲ့လေကိုကြည့်စွာမဲ့
ဆိုင်တိုင်းတည်ဆူထားတဲ့ချင်းသေးလေပြန်ဆိုတဲ့တချင်ကိုနားဆင်ကြကြရပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့ပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို radio ကနေထိုင်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်ကျမတို့ရဲ့ website လိပ်စာက bambi.voanews.com ဖြစ်ပါတယ် VOA
ရိုးလဲစာရေးကြပါအောင်ရှင်တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေမအီဒနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းတုံးသက်ချက်ကိုထုတ်လွှင့်ပေးပါတော့မယ်မြန်မာနိုင်ငံမှာကာစီနိုလောင်းကစားဝိုင်းနေ လုတ်ကန်ခွင့်ပြုတင်သလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါမှတ်အင်ဂျင်နယ်ကအခုညတင်ဆက်ထားပါတယ်ခင်ဗျာ
ပြီးခဲ့တဲ့အောက်တိုဘာ22ရက်နေ့ကပြည်သူ့လွှတ်တော်မှာထူးခြားတဲ့ဥပဒေကြမ်းတစ်ခုတင်ပါတယ်2018 လောင်းကစားဥပဒေကြမ်းလို့နာမည်ပေးထားပြီးခင်မီတော့တဲ့1986ခုနှစ်လောင်းကစားဥပဒေကိုအစားထိုးမယ်လို့ ပြည်သူ့လွှတ်တော်ပြည်သူ့ရေးရာစီမံခန့်ခွဲမှုကော်မတီဝင်ဒေါက်တာလင်းလင်းကျော်ကဆိုပါတယ်ထူးခြားချက်ကတော့ဒီဥပဒေကိုအတီးပြုတ်ပြီးသွားရင်နိုင်ငံသားတွေကြီးပဲဝင်ရောက်လောင်းကစားလုပ်နိုင်မဲ့ကာစီနိုယုံလိုမျိုးတွေကိုတရားဝင်ဖွင့်လှစ်ခွင့်ရသွားမဲ့သဘောလည်းဖြစ်ပါတယ်ဒီလိုသာလုပ်နိုင်ခဲ့ရင်နိုင်ငံသားတွေနဲ့တိုင်းပြည်ကိုမထိခိုက်စေဘဲအခွန်ကောက်ဝင်ငွေတွေအများကြီးရလာလိမ ုင်းပြည်အတွက်အခွန်ကောက်တွေအများကြီးရလာနိုင်မလားဆိုတာကုတပတ်ဆွေးနွေးတင်ပြသွားပါမယ်
။1989ခုနှစ်တက်တွင်းပုံကံမှုဖြစ်ပြီးနောက်တရုတ်နိုင်ငံနယ်စပ်မှာအခြေစိုက်တဲ့အင်အားကြီးဗမာပြည်ကွန်မြူနစ်ပါတီပြိုကွဲသွားပါတယ်။ဘကပပြိုကွဲသွားပြီးတဲ့နောက်တတိတခြားစီဖြစ်သွားတဲ့ဝါတက်ဖွဲ့၊ကိုကန့်တက်ဖွဲ့၊ NDA ကချင်လက်နက်ကိုင်တက်ဖွဲ့နဲ့မိုင်းလာတက်ဖွဲ့တွေပေါ်ပေါက်လာပြီးအဲ့ဒီနှစ်ထဲမှာပဲတက်မတော်အစိုးရနဲ့အပြစ်ခတ်ရက်စဲငြင်းချမ်းရေးလုပ်ပါတယ်။စစ်ပွဲမရှိဘဲတည်ငြိမ်သွားတဲ့အဲ့ဒီတပ်ဖွဲ့တွေအခြေဆိုင်ရာဒေသတွေဟာတရုတ်နယ်စပ်ဖြစ်တော့နယ်စပ်ကုံသွဲကူးတန်းရေးတွေလုပ်ပါတယ်တစ်ကြောင်းမြဲယဒနာဓာတ်တူထုတ်တဲ့လုပ်ငန်းတွေလုပ်ကင်ကြပါတယ်နောက်ပိုင်းအဲ့ဒီလက်နက်ကိုင်တပ်ဖွဲ့တွေထိန်းချုပ်ရာဒေသတွေမှာကာစီနိုလောင်းကစားရုံတွေတည်ထောင်ကြပါတော့တယ်ထုံးစံအတိုင်းတရုတ်တပ်သေးတွေရဲ့အရင်းအနှီးနဲ့တရုတ်ပိုင်ရှင်တွေကထူထောင်ကြတာဖြစ်ပြီးတိုင်းရင်းသားစစ်ဘင်ရင်တချို့ကဝေးစုနေနေပါပါရကြပါတယ်နဂိုမူလာရုံးကတော့တရုတ်နိုင်ငံဘက်ခြမ်းကတရုတ်တထေးတွေငွေရှိသူတွေလာကစားပြီးအဲ့ဒီကနေဝင်ငွေရအောင်ရှာမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ပါဒါပေမဲ့နောက်ပိုင်းအဲ့ဒီလိုမျှော်မှန်းထားတဲ့အတိုင်းဖြစ်မလာပါဘူးနမူနာအဖြစ်ကချင်ပြည်နယ်ပန်းဝါနဲ့ကမ်ပိုက်တီနယ်စပ်မှာဖွင့်လှစ်ထားတဲ့လောင်းကစားရုံမှာဆိုပြင်ပကတရုတ်တွေလာကစားတာကနည်းနည်းဒေသခံတွေဝင်ကစားတာကများများနောက်ပိုင်းအဲ့ဒီဒေသခံတွေငွေကြေးဆုံရှုံစီးပွားရေးချွတ်ချုံကြအတော်များများလဲဘိန်းစားတွေဖြစ်ကုန်တာဒီကနေ့အချိန်ထိကုစားလို့မရနိုင်သေးပါဘူးအဲ့ဒီလိုကာစီနိုလောင်းကစားရုံတွေနဲ့ပတ်သက်ရင်မိုင်းလာဒေသဘက်ကလောင်းကစားရုံတွေကတော့နာမည်ကြီးပါတယ်တရုတ်တွေလဲလာကစားငွေကြေးသုံးဖြုံးကြပါတယ်ဒါပေမဲ့အဲ့ဒီအခြေအနေကိုလက်မခံနိုင်တဲ့တရုတ်ဆိုရဘတ်တာဝန်ရှိသူတွေဟာမိုင်းလာမှာရှိတဲ့ကာစီနိုလောင်းကစားရုံတွေကိုပိတ်ပစ်ဖို့ဖိအားပေးတာမျိုးအထိကြုံရပါတယ်။အလားတူကချင်ပြည်နယ်နယ်စပ်ဘက်ကလောင်းကစားရုံတွေပိတ်ဖို့လည်းဖိအားပေးခဲ့ပူပါတယ်။ဒါပေမဲ့တိတ်အများကြီးအောင်မြင်ပုံတော့မရပါဘူး
။မြန်မာနိုင်ငံကအစိုးရအုပ်ချုပ်မှုအာဏာစက်သက်ရောက်တဲ့နေရာမှာအကောင့်ထဲပေါ်ခဲ့တဲ့ကာစီနိုလောင်းကစားရုံကြီးကတော့တနင်္လာရီတိုင်းထိုင်းနယ်စပ်ကွတ်တောင်မြို့နားကတထေးကျောကာစီနိုလောင်းကစားရုံပါ။1988အာဏာသိမ်းတက်လာတဲ့တပ်မတော်အစိုးရကဈေးဝယ်စီးပွားရေးစနစ်ကျင့်သုံးမယ်လို့ကြေညာပြီးတဲ့နောက်ပိုင်းခွင့်ပြုခဲ့တာဖြစ်ပါတယ်။လုပ်ပုံလုပ်နည်းကတော့ထိုင်းသထေတစ်ယောက်ကိုကျုံးကျုံးလုံးလုတ်ကန်ခွင့်ပေးလိုက်တာဖြစ်ပါတယ်။တာယာလှပတဲ့ကျုံးမှာဟိုတယ်တွေအပန်းဖြေစရာနေရာတွေနဲ့ကာစီနိုလောင်းကစားရုံအများကြီးဖွင့်ထားပါတယ်။ ကျွန်တော်ဘက်ကနေထိုင်းနိုင်ငံသားတွေအ мян ဆက်လီတွေနဲ့လာရောက်လေးရှိပြီးအစ်စ်မြင့်လုံခြုံရေးစနစ်တွေထားရှိပါတယ်။ကျွန်းပတ်ကားလမ်းငယ်တောင်ရှိပါတယ်။မြန်မာနိုင်ငံကော့တောင်ဘက်အချမ်းကလာမဲ့မြန်မာနိုင်ငံသားတွေကိုတော့စီစစ်လက်ခံပြီးအရင်စစ်ဆိုးရလက်ထက်ကဆိုရင်တိုင်းမူးတွေစစ်အရာရှိကြီးတွေဟာသူတို့မိသားစုတွေနဲ့အတူသွားပြီးအပန်းဖြေလေးရှိတဲ့နေရာလဲဖြစ်ပါတယ်။အဲ့ဒီတစ်ထေးချင်းကိုဘလို့လိုက်စဲဘလို့ဥပဒေနဲ့လုတ်ကန်ခွင့်တွေပေးထားပြီးတိုင်းပြည်အတွက်တစ်နှစ်အခွန်ဘလောက်ရနေတယ်လဲဆိုတာဒီကနေ့ချိန်ထိပြည်သူတွေသိခွင့်မရကြပါဘူး
။ထိုင်းနယ်စပ်မြဝတီမြို့မှာပေါ်ပေါက်လာတဲ့ကာစီနိုလောင်းကစားရုံတတိတန်းဒန်းကြီးကတော့အများကြီးနောက်ကျပြီးမှပေါ်ပေါက်လာတာပါ။အဲ့ဒီလောင်းကစားရုံတွေနဲ့ပတ်သက်ရင်နေကြားဆောင်တပ်မှုတယောက်ဖြစ်တဲ့ဗိုလ်မှူးကြီးစောချစ်သူပိုင်ဆိုင်တာတွေရှိတယ်လို့ BGF တပ်ဖွဲ့ကပဲလုံခြုံရေးပေးလဲပတ်နေတာပါ။အဲ့ဒီလောင်းကစားရုံတွေဟာထိုင်းဘက်အချမ်းကလာကစားမဲ့တထေးတကြွဲတွေအတွက်ရည်ရွယ်တယ်ဆိုပေမဲ့လူနေအလွန်ထူထပ်တဲ့ရွှေပြောင်းအလုတ်လုတ်ကင်သူတွေအများဆုံးနေထိုင်တဲ့မြဝတီဧရိယာထဲမှာပဲအများကြီးတိစောက်ထားတာဖြစ်လို့မြန်မာနိုင်ငံသားတွေပဲအများဆုံးသွားကြကစားကြအခြေအနေစိုက်ရောက်စေပါတယ်။ဒါနဲ့ပတ်သက်ပြီးကရင်ပြည်နယ်အမှတ်ဦးတန့်စင်အောင်မှတ်ချက်ချခဲ့ဘူးတယ်လို့နိုင်ငံအတွက်လည်းအခွန်မရလောင်းကစားကြောင့်ဘဝတွေပြည့်ရတယ်လို့နောက်ဆက်တွဲမူရည်စေဝါပြတနာဒုစရိုက်မှုပြတနာတွေဖြစ်ပေါ်လာစေတာကလည်းအမှန်ပဲဖြစ်ပါတယ်။တကယ်တော့မြန်မာနိုင်ငံဟာဆင်းရဲတဲ့နိုင်ငံအဖြစ်ရှိနေသေးပါ။ဒါကြောင့်မြန်မာနိုင်ငံသားတွေအတွက်ဆိုလောင်းကစားရုံတွေလုံးဝမလိုအပ်ပါဘူး။ဒါပေမဲ့လည်းအိန္ဒိချင်းတရုတ်နဲ့ထိုင်းနိုင်ငံဟာလည်းကာစီနိုလောင်းကစားရုံတွေကိုဥပဒေအရခွင့်ပြုထားတာမရှိလေတော့အာဆီယံဖွဲ့ဝင်ကမ္ဘောဒီးယားနိုင်ငံနမူနာယူပြီးအဲ့ဒီအချက်ကနေခီးသွွားတွေဝင်ရောက်လာအောင်တိုင်းပြည်အခွန်ဘဏ္ဍာရအောင်ဆောင်ရွက်မယ်ဆိုအဆင်ပြေနိုင်ပါတယ်။နေဆက်မဟုတ်တဲ့တချို့သောနိုင်ငံသားခီးတွေတွေလာရောက်လေးရှိတဲ့မြို့တချို့မှာလည်းတိတန့်စုံတွေတိဆောက်ပြီးအကောင့်ထဲပေါ်ရင်လည်းဖြစ်နိုင်ပါတယ်။အဲ့ဒီလိုအကောင့်ထဲပေါ်နိုင်ရင်ကာစီနိုယုံတွေကနေအမျိုးမျိုးသောအခွန်တွေရနိုင်တယ်လို့ဆက်ဆက်လုပ်ငန်းတွေကနေလည်းအခွန်တွေဝင်ငွေတွေရနိုင်ပါတယ်။အဲ့ဒီလုပ်ငန်းတွေမှာဝင်ရောက်လုပ်ကိုင်မဲ့အလုပ်သမားတွေလုပ်ငန်းရှင်လေးတွေအတွက်လည်းအလုပ်အကိုင်အခွင့်အလမ်းတွေရစေနိုင်ပါတယ
်။ဒါပေမဲ့အရေးကြီးတာတစ်ခုကအဲ့ဒီလောင်းကစားယုံတွေအားလုံးဥပဒေနဲ့အညီဖြစ်စေဖို့ပါ။လက်ရှိလက်နက်ကိုင်အဖွဲ့တွေကြီးစိုးထားရနေဆက်လောင်းကစားရုံတွေမှာဖြစ်ပျက်နေသလိုလောင်းကစားရုံအတွင်ပိုင်းကဥပဒေချိုးဖောက်မှုတွေကိုမကင်တွယ်နိုင်တဲ့ကိစ္စမျိုးမဖြစ်ပေါ်စေဖို့ပါ။နောင်ပေါ်ပေါ်လာမဲ့လောင်းကစားရုံတွေမှာလုတ်ကင်ကြမဲ့အလုတ်သမားတွေဖြစ်စေ၊ဝန်ထမ်းတွေဖြစ်စေ၊လာရောက်အပန်းဖြေလောင်းကစားလုပ်ကြသူနိုင်ငံသားတွေပဲဖြစ်စေဥပဒေရဲ့အကာအကွယ်ကိုရယူနိုင်ဖို့ပါ။ဒါမှသာနိုင်ငံပုံရိပ်ကိုမထိခိုက်တဲ့နိုင်ငံသားတွေကိုမထိခိုက်တဲ့တိုင်းပြည်အတွက်လည်းဝင်ဝင်နဲ့အခွန်ဘဏ္ဍာတွေရလာနိုင်မဲ့လုပ်ငန်းမျိုးအဖြစ်ပေါ်ပေါက်လာနိုင်မဲ့ဖြစ်ပါကြောင်းတင်ပြလိုက်ရပါတယ
်။ဦးစီးသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ထူးထူးခြားခြားစံပြတဲ့သတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုငင်းညံတို့ကစူးစီးတင်ပြထားတာဖြစ်ပါတယ်ခင်ဗျာ
။နိုင်ငံရှိပိုင်းကဘူနိုမြို့လေးမှာနှစ်စဉ်ကျင်းပနေကြဖြစ်တဲ့ခရမ်းရည်သီးပေါက်ပွဲကိုတော့ပြီးခဲ့တဲ့ပုံထုံးတွေကကျင်းပခဲ့ပါတယ်။စပိန်နိုင်ငံတဝမ်းနဲ့ကမ္ဘာအနှံ့ကလူတွေပါဝင်ဆင်နွှဲခဲ့ကြပြီးတော့ခရမ်းရည်သီးအမဲ့တွေနဲ့ပေါက်ကြတာမှာလမ်းလူပေါ်မှာခရမ်းရည်သီးဘက်တွေပြေးသွားခဲ့ပါတယ်။ခရမ်းရည်သီးတန်160လောက်အသုံးပြုခဲ့ကြတာပါ။1945ခုနှစ်လောက်ကစတင်ခဲ့တဲ့ဒီပွဲကိုတော့ခရမ်းရည်သီးအဓိကထွက်တဲ့ဒေသမှာပြုလုပ်တာဖြစ်ပါတယ်ရှင်။
ကျုံနိုင်ငံဘေကျင်းမြို့မှာရှိတဲ့သူငယ်တန်းကျောင်းသားတွေကိုဆက်ရုပ်ဆရာနဲ့စတင်စမ်းသပ်သင်ကြားနေပါတယ်။ခီကိုလို့နာမည်ပေးထားတဲ့မျက်နှာဝိုင်းဝိုင်းနဲ့ဆက်ရုပ်ကလေးဟာအမြင့်နှစ်ပေလောက်ရှိပြီးတော့ကလေးတွေကိုပုံမြင်ပြောပြသလိုကျိုးကြောင်းပြပုတ်စာလေးတွေကိုလည်းမေးတတ်ပါတယ်။အဖြူရောင်ဆက်ရုပ်ကလေးဟာဘိန်းလေးတွေပေါ်မှာသွားတာဖြစ်ပြီးကင်မရာပါရှိသလိုအာယုံခံကိရိယာတွေလည်းပါရှိပါတယ်။နိုင်ငံတော်ဝန်လုံးမှာရှိတဲ့မူလာတန်းကျောင်း600ကျော်မှာတပြိုင်တည်းစတင်စမ်းသပ်သင်ကြားနေတာဖြစ်ပြီးတော့ရှိတောင်အာရှကိုလည်းထိုးချဲ့သွားမယ်လို့ကုမ္ပဏီကပြောပါတယ် Made in China 2025 2025ခုနှစ်ရောက်တဲ့အချိန်ထုတ်ကုန်တွေမှာတရုတ်ပြည်တွင်းထုတ်ပစ္စည်းပါဝင်မှု80ရာခိုင်နှုန်းအထိရောက်ရမယ်ဆိုတဲ့အစီအစဉ်အရတရုတ်ပြည်ဟာတင်ယူနိုင်စွမ်းရှိတဲ့ဆက်ရုပ်တွေဖန်တီးရေးမှာငွေရောလူရောအများကြီးရင်းနှီးမြှုပ်နှံနေပြီးတော့ပြီးခဲ့တဲ့နှစ်အတွင်းမှာလည်းလူနဲ့တူပြီးစကားပြောနိုင်တယ်လို့မျက်နှာအမူအရာလည်းလုံးပြနိုင်တဲ့ဆက်ရုပ်တစ်ခုကိုလည်းဖန်တီးခဲ့ပါတယ်နိုင်ငံတကာဆက်ရုပ်အဖွဲ့ကြီးရဲ့အဆိုအရတရုတ်နိုင်ငံမှာဆက်မှုလုပ်ငန်းသုံးဆက်ရုပ်အများဆုံးရှိပြီးတော့နိုင်ငံတဝမ်းမှာရှိတဲ့ဆက်မှုလုပ်ငန်းတွေမှာဆက်ရုပ်ပေါင်း3,400,000ကျော်တက်ဆင်ထားတာပါခင်ဗျာ
။တရုတ်နိုင်ငံဘေကျင်းမြို့မှာ
6ချိန်မြောက်ချက်နှစ်အစအုံတက်တံခွေကျင်းပခဲ့ပါတယ်လူပေါင်း900ကျော်ပါဝင်ဆွေးနွေးခဲ့ကြပြီးတော့ပေကျင်းမှာရှိတဲ့အမြင့်ဆုံးဟိုတယ်ဖြစ်တဲ့ China World Summit Wing Hotel ရဲ့လေကားထစ်ပေါင်း 2,000 ကျော်ပြိုင်တက်ခဲ့ကြတာပါကမ္ဘာတစ်ဝန်းကနာမည်ကြီးတင်ရှားတဲ့အထက်မြင့်အစအုံတွေမှာ The Vertical Wall Circuits အဖွဲ့ကလေကားထစ်အပြိုင်တက်ပွဲတွေကိုကျင်းပပေးတာဖြစ်ပါတယ်အမျိုးသားအမျိုးသမီးပြိုင်ပွဲတွေကျင်းပခဲ့တာဖြစ်ပြီးတော့အပျော်ရမ်းနဲ့အဆင်မြင့်ဆိုပြီးတခြားပြိုင်ပွဲလုပ်ခဲ့ပါတယ်အပျော်ရမ်းပွဲအထွတ်ကိုတော့စုငွေမပေးဘဲအဆင်မြင့်ပြိုင်ပွဲတွေအတွက်စုငွေစုစုပေါင်းယူအန်3,400ချမှတ်ခဲ့တာပါဩစတြေးလျအားကစားသမား2ဦးကသက်ဆိုင်ရာပြိုင်ပွဲတွေမှာပိုးဆွဲသွားခဲ့ပါတယ်အမျိုးသားအဆင်မြင့်ပြိုင်ပွဲမှာမတ်ခ်ဘွန်က7မိနစ်9စက္ကန့်နဲ့ပထမပန်းဝင်သွားခဲ့ပြီးတော့အမျိုးသမီးအဆင်မြင့်ပြိုင်ပွဲမှာဆူဇီဝဲလ်ရှမ်က17မိနစ်58စက္ကန့်နဲ့ပထမပိုးဆွဲသွားတာဖြစ်ပါတယ်ရှင
်။ဘူပြင်းလာတဲ့နွေအပူကိုရှောင်ဖို့ဗီယက်နမ်နိုင်ငံဟန်နွိုင်းမြို့မှာတော့ရေခဲအိမ် Ice Coffee ဆိုင်လေးတစ်ခုဖွင့်လှစ်လိုက်ပါတယ်။ Igloo ရေခဲအိမ်လိုမျိုးအနှုတ်10ဒီဂရီဆယ်စီယပ်ထားပြီးတော့ရေခဲရုံးနေနဲ့အထဲမှာဆောက်လုပ်ဖန်တီးထားတာပါ။ရေခဲစပွဲကိုလည်းအသုံးပြုထားပြီးဆက်မှုလုပ်ငန်းသုံးအဲကွန်းကိုလည်းအမြဲဖွင့်ထားပါဗျ။ရေခဲရုပ်ထုတွေနှင်းရုပ်ထုတွေဖန်တီးထားပြီးဝင်ဝင်ချင်းမှာပဲအနှွေးတွေကိုဖောက်တယ်တွေအတွက်ထုတ်ပေးပါဗ
ျ။သူကြဆံပြတရင်များအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ဒီအစီအစဉ်ကိုအပတ်စဉ်တနင်္ဂနွေနေ့ညပိုင်းနဲ့တင်လင်းလာနေမနေ့ပိုင်းအစီအစဉ်ဒီမှာနားဆင်နိုင်ကြပါတယ်ခင်ဗျာ
ဗီအိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်ဒီမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
် VOA American အတန်ရဲ့တင်ရလေးမနေ့ဖက်အစီအစဉ်တွေကိုဆက်လက်နားဆင်နေရတာပါအခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဗီအိုအီမြန်မာပိုင်းရဲ့တင်းနေလာနေတဲ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
American Bureau ရဲ့အထင်ကြီးတဲ့အကောင့်တစ်ဦးဖြစ်တဲ့ကွယ်လွန်သူ Arizona အထက်လွှတ်တော်မှ John McCain အတွက်တတိယအောင်မြင်ပွဲအခမ်းအနားတွေ9ရက်ကြာကျင်းပပြီးစီးတဲ့တင်းနေဝင်နေမှာပဲသူတက်ရောက်ပညာသင်ကြားခဲ့တဲ့ Maryland ပြည်နယ် Annapolis မြို့တော်က American ရေးတပ် Academy ချောင်းကစစ်သင်ကြိုင်မှာသူ့ကိုမြှောက်နှံတကြိုခဲ့ပါတယ်Mr. McCain ဟာပြီးခဲ့တဲ့စနေနေ့ကအသက်82နှစ်အရွယ်မှာအုန်းနောက်ကင်ဆာရောဂါနဲ့ကိုယ်လွန်ခဲ့တာဖြစ်ပြီးဇနီးဖြစ်သူဆန်ဒီနဲ့ကလေး9ယောက်ပြင်အသက်106နှစ်အရွယ်သူ့မိခင်ကြံရက်ပါတယ်။နိုင်ငံတော်လျှို့ဝှက်ချက်အုပ်ရေးချိုးဖောက်မှုနဲ့ဆွဲချက်တင်တာခန့်နေရတဲ့ Rogers သတင်းတောင်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အမှုနဲ့ပတ်သက်ပြီးအပြစ်ရှိမရှိဒီကနေ့ September 3ရက်တနင်္လာနေ့မှာရန်ကုန်မြောက်ပိုင်းခရင်တရားရုံးကနေဆင်ချက်ချတော်မှာဖြစ်ပါတယ်။ဒီသတင်းတောင်နှစ်ဦးရဲ့အမှုဆင်ချက်ကိုနိုင်ငံတကာကပါစောင့်ကြည့်နေတာဖြစ်ပါတယ်။အမေရိကန်နဲ့ဂျပန်ရေတပ်ဖွဲ့တွေပူးတဲပြီးတောက်ကြနေကတောင်တိုပင်လယ်ပြင်ထဲမှာစီးရဲလက်ကျင်ကြပါတယ်အမေရိကန်ရေတပ်က USS Ronald Reagan လင်းတင်တိမောဦးဆောင်တဲ့ရေတပ်အုပ်စုနဲ့ဂျပန်ရေချောင်းကာကွယ်ရေးတပ်ဖွဲ့က Escort Flotilla 4ရေတပ်အုပ်စုကိုပူးတွဲပြီးနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တိုပင်လယ်ပြင်ထဲမှာစီးရဲလက်ကျင်တာပါကိုရီးယားကျန်းဆယ်နျူကလ িয়ার လက်နက်ကင်းစင်တဲ့ဒေသလှုပ်ဆောင်ဖို့စ조사နေမှုတွေရှင်မတို့နောက်မဆုတ်ဖြစ်နေချိန်မှာပဲမြောက်ကိုရီးယားကစီးရေးပြပွဲတစ်ခုလှုပ်ဖို့အတွက်ပြင်ဆင်နေပါတယ်။တန်ကားတွေလင်းပစ်ဒုံးကျည်တွေရော့ကက်လောင်ချာတွေပါဝင်ချင်းမြန်တပ်သားတွေနဲ့လက်နက်မျိုးစုံပေါင်းနဲ့စီးရေးပြပွဲတစ်ခုဖြစ်ပါတယ်
။ထိတဲ့ရောက်နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာသွားတာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးတော့အသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Greg Barnes ဖြစ်ပါတယ်။VOE ရဲ့တင်းနေအောင်နေမြတ်ခင်အစီအစဉ်တွေကိုနိုင်တိုမီတာ24 40 51တို့နဲ့နိုင်နမီတာ190တို့ကတန်လွှင့်ပေးကြတာဖြစ်ပါတယ် VOE ကိုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာကတောတာရှိများနဲ့တကွမြန်မာပြည်သူပြည်သားများအားလုံးတာယာပျော်ရွှင်ချမ်းမြေ့ကြပါစေခင်ဗျာ
Thank you.
This program has come to you from the Voice of America, Washington.